Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်စက်တင်ဘာလ15ရက်တောက်တာနေ့ညပဲ VOA အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါရှင်။ကျွန်မခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ဗြိတိန်နိုင်ငံလန်ဒန်မြို့တော်ကမြေရောက်ရထားအောင်မှာဒီကနေ့စောပိုင်းဖြစ်ခဲ့တဲ့ပောက်ကွဲမှုကြောင့်မိလောင်တန်ရရတဲ့သူအများပြားပါဝင်လူ20လောက်တန်ရရသွားပါတယ်။မြောက်ကိုရီးယားရဲ့နောက်ဆုံးချိန်မစ်ဆိုင်တုံးစမ်းသပ်မှုကိုတစ်ကမ္ဘာလုံးတိုင်းတန်တဲ့တုံ့ပြန်မှုမြောက်အတန်ဒိတ်စာချုပ်ဖွဲ့ NATO ကတိုက်တွန်းပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့တူချင်ညာပေးမှာပါ။
အခုညနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့ရခိုင်ပြည်နယ်ကပြည်ပခါတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာတဲ့ဒုက္ခသည်အရေးအတွက်တနေ့တခြားပုံများလာနေသလိုအရေးပေါ်အကူအညီတွေလိုအပ်နေတဲ့အကြောင်းအကူအညီပေးရေးအဖွဲ့တွေရဲ့ပြောကြားချက်နဲ့အတူမြန်မာပြည်ကနေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးတဲ့ဒုက္ခသည်တွေရဲ့သတင်းသွားယူတဲ့မြန်မာသတင်းတောင်နှုတ်ကိုဖန်ဆီးတာနဲ့ပတ်သက်လို့သတင်းမီဒီယာသမားတွေရဲ့တုံ့တက်ချက်ကိုလည်းအခုလိုကြားကြရမှာပါ
တို့လောက်ကျဲဆွဲဆွဲကြတော့ဘာမှအချိန်မြင့်မရှိရဲဆွဲကြလို့ကျွန်တော်ထင်ပါတယ်။ဒီကိသူတို့တိုးဗီဇာနဲ့ဝင်ပြီးတော့ဟိုတရင်တပ်ပုံရိုက်တယ်ဆွဲဟာမျိုးကတော့ဆိုးရတွေကဟိုလုံးဝမပေးရဆံပါ
။တရင်မီဒီယာကောင်စီဖွဲ့ဝင်ရဲ့ပြောကြားချက်နဲ့အတူနားဆင်နိုင်ပါတယ်။ကချင်ပြည်နယ်အတွင်းလူငယ်3ဦးကိုတတ်မှုနဲ့အရာရှိစစ်သည်6ဦးကိုရုံးခုံရုံးတင်စစ်ဆေးရမှာ၅ဦးဝန်ခံပေးမဲ့ဦးဆောင်ရရှိကညှဉ်းဆန်းနေတဲ့အခြေအနေနဲ့အတူဂျပန်ကိုဖြတ်ကျော်သွားတယ်လို့ယူဆရတဲ့ဒီကနေ့မြောက်ကိုရီးယားကနောက်ထပ်ပဲ့ထင်းတက်ဒုံးကျည်ပြစ်လွတ်ခဲ့တဲ့အပေါ်မှာနိုင်ငံတကာကဘလို့တုံ့ပြန်ကြမလဲဆိုတာကိုလည်းသိကြရမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့နန်းလောင်တို့ကကြီးညာပေးပါမယ်ရှင
်။ဗြိတိန်နိုင်ငံလန်ဒန်မြို့တော်ကမြေရောက်ရထားအောင်မှာဒီကနေ့စောပိုင်းလူသွားလူလာများခြင်းဖြစ်ပွားခဲ့တဲ့ပောက်ကွဲမှုကြောင့်မီးလောင်တန်ရရသူအများပြားပါဝင်လူ22ဦးတန်ရရခဲ့ကြောင်းတာဝန်ရှိသူတွေကပြောပါတယ်။ရဲတပ်ဖွဲ့ကတော့အကြမ်းဖက်ဝါဒီတွေရဲ့လုပ်ရဖြစ်စုံစမ်းစစ်ဆေးနေကြတာပါ။ယထာမှာပောက်ကွဲမှုနဲ့မီးလောင်မှုဖြစ်ပွားကြောင်းသတင်းတွေထွက်ပေါ်လာပြီးနောက်မှာတော့ person screen မြေရောက်ပူလာကိုလက်နက်ကန်ရဲတပ်ဖွဲ့ကနေရောက်ရှိသွားကြပါတယ်။လက်လုံဘုံကြောင့်မီးလောင်မှုဖြစ်ပွားခဲ့ကြောင်းလည်းလန်ဒန်ရဲတပ်ဖွဲ့ကပြောဆိုထားပါတယ်။ရဲတပ်ဖွဲ့ရဲ့စုံစမ်းစစ်ဆေးမှုမှာ Britain ပြည်ရင်းထောက်လှမ်းရေး Agency MI5 ကအကူအညီပေးနေကြောင်းလည်းရဲတပ်ဖွဲ့ကပြောဆိုထားတာပါ။ Britain နိုင်ငံရဲ့ဝန်ကြီး Boris Johnson ကတော့အခြေအနေကိုတည်တည်ငြိမ်ငြိမ်ဆိုင်ကြဖို့နဲ့မှန်မှန်သတင်းတွေမပြန့်နှံ့မှုအရေးကြီးကြောင်းပြောဆိုထားပါတယ်။မြို့တော်ဝင်စရိတ်ခန်းကလည်းလန်ဒန်မြို့တော်ကိုအကြမ်းဖက်ဝါဒီတွေကချိမ့်ချောက်အနံ့ယူနေမှာမဟုတ်ကြောင်းပြောဆိုခဲ့တာပါ။ကိုရီးယားဂျုံရယာသူတွေကတော့ယထာကောင်မို့အထိမီးလောင်တွေတွေ့ရပြီးနောက်ပိုင်းမှာတော့ဓာတ်ရုပ်ပစ္စည်းမီးလောင်နှံ့တွေရခဲ့တဲ့ဖြစ်ဖြစ်ကြောင်းအထက်တလန့်ဖြစ်ခဲ့ရကြောင်းပြောပါတယ်။လူသွားလူလာများတဲ့အချိန်ပောက်ကွဲမှုဖြစ်ရမှာအလူရဲ့တိုးဝေထွက်ပြေးကြတဲ့အတွက်ယထာဘက်မှလိုက်ပတ်လာတဲ့ကလေးတွေကျောင်းသားကလေးအများပြားလဲတွန့်တိုက်လဲကြကုန်တယ်လို့ပြောကြပါတယ်။ယထာထဲမှာရယူထားတဲ့ဓာတ်ပုံတွေမှာတော့ဇီဝရည်တစ်လုံးထဲမှာထည့်ထားတဲ့အဖြူရောင်ပလတ်စတစ်ဘုံတစ်ခုကိုတွေ့ရပြီးမိတော့တွေနဲ့ဝါယာယိုးလို့ယူဆရတဲ့ပစ္စည်းတွေကိုလည်းတွေ့ရပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့လန်ဒန်မြို့တော်မှာအရှုံးနဲ့ရင်ဆိုင်နေရတဲ့အကြမ်းဖက်ဝါဒီတယောက်ရဲ့တိုက်ခိုက်မှုဖြစ်ဒီကနေ့စောပိုင်းမှာပဲ Twitter လူမှုကွန်ရက်ကနေမှတ်ချက်ပေးပြောဆိုခဲ့တာပါ။ဒီချိန်မှနဲ့ဆိုရင်တော့လန်ဒန်မြို့တော်မှာအကြမ်းဖက်ဝါဒီတိုက်ခိုက်ခံရတာ6လအတွင်း5ချိန်မြောက်လည်းဖြစ်ပါတယ်။
မြောက်ကိုရီးယားရဲ့နောက်ဆုံးအကြိမ်မစ်ဆိုင်တုံးစမ်းသပ်မှုကိုဒီကမ္ဘာလုံးအတိုင်းအတာနဲ့တုံ့ပြန်ကြဖို့မြောက်အတ္တလန်တိတ်စာချုပ်အဖွဲ့ NATO ကတိုက်တွန်းလိုက်ပါတယ်။မြောက်ကိုရီးယားရဲ့မစ်ဆိုင်တုံးစမ်းသပ်မှုဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးမြတ်ချက်ကိုထပ်မံချိုးဖောက်လိုက်တဲ့လို့ရဖြစ်တယ်လို့နိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုချိန်ချောင်းနေတဲ့အတွက်ကမ္ဘာတစ်ပေါင်းကတုံ့ပြန်မှုလိုအကြောင်း NATO အတွင်းရေးမှူးချုပ် Jens Stoltenberg က Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာပါ။၆ချိန်မြောက်အနုမြေပုံစမ်းသပ်မှုကြောင့်မြောက်ကိုရီးယားအပေါ်ကုလသမဂ္ဂကနောက်ထပ်အရေးယူတန်ခတ်မှုတွေချမှတ်လိုက်ပြီးရပ်ပိုင်းအကြားဒီကနေ့အစောပိုင်းမှာပဲမစ်ဆိုင်တုံးစမ်းသပ်မှုတွေထပ်လုပ်ခဲ့တာလည်းဖြစ်ပါတယ်။ပျုံယမ်းမြို့တော်ဆောင်းနန်ခရိုင်ကပစ်လုလိုက်တဲ့မစ်ဆိုင်တုံးဟာဂျပန်နိုင်ငံမြောက်ပိုင်းဟိုကီဒိုကျွန်းပေါ်ကိုဖြတ်တန်းခဲ့တာပါ။ဂျပန်ဆိုရအဖွဲ့အတွင်းဝန်ချုပ်ယိုရှိဟီဒီဆူဂါကမြောက်ကိုရီးယားရဲ့ထပ်တလဲလဲရန်စတဲ့လောက်ရကိုလုံးဝလက်မခံနိုင်ကြောင်းနဲ့မြောက်ကိုရီးယားပေါ်ဂျပန်နိုင်ငံကအမျက်တော်တာထွက်ရကြောင်းအပြင်းထန်ဆုံးစကားလုံးတွေနဲ့ပြောကြားလိုကြောင်းတုံ့ပြန်ခဲ့ပါတယ်။မစ်ဆိုင်တုံးဖြတ်တန်းခဲ့တဲ့ဒေသစံတော်ချိန်မနက်9နာရီလောက်မှာဂျပန်နိုင်ငံမြောက်ပိုင်းကခမီရှိမြို့မှာအရေးပေါ်သတိပေးချက်တွေလည်းထုတ်ပြန်ခဲ့တာပါ။မစ်ဆိုင်တုံးဟာအမြင့်980ကီလိုမီတာလောက်ကနေပြန်သပြီးကီလိုမီတာ3900လောက်ထိရောက်ခဲ့ကြောင်းတောင်ကိုရီးယားစစ်တပ်ကသတင်းထုတ်ပြန်ခဲ့ပြီးတာဟာဆိုရင်ပစိဖိတ်တမုတ်တရားထက်ကအမေရိကန်ပိုင်းဂွမ်ကျွန်းအထိလက်လန်းမီတဲ့အကွာအဝေးလည်းဖြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမှာမြောက်အတ္တန္တိတ်စာချုပ်ဖွဲ့ NATO ရဲ့ရင်တန်းတစ်ခုကိုအထူးကံကာဗွန်ခွဲတက်ခဲ့မှုကြောင့်ရ ရိုမေးနီးယားစစ်သား၄ယောက်ထက်မနည်းဒဏ်ရာရရှိသွားပါတယ်။ကန္ဓာမျိုးကလီတက်ချီတဲ့စကန်နီတက်ခတ်မှုဖြစ်တယ်လို့လည်းဒီကနေ့တက်ခတ်မှုတွေထိခိုက်မှုတွေနဲ့ပတ်သက်လို့ VOA ကိုအတိအပြုပြောဆိုခဲ့တဲ့ဒေသခံအစိုးရပြောခွင့်ရသူ Faisal Bari Barrelli ကပြောဆိုခဲ့တာပါ။နေမြေတွင်းမှာကင်းလက်နေတဲ့နေတိုးရင်နှန်းကိုဖောက်ခွဲပစ္စည်းတင်လာတဲ့ကားနဲ့အတင်းဝင်တိုက်ပြီးတိုက်တာလို့လည်းပြောခွင့်ရသူကဆိုပါတယ်။တာလီဘန်စစ်သွေးကြွအဖွဲ့ပြောခွင့်ရသူကတော့တက်ခတ်မှုဟာသူတို့လက်ချက်ဖြစ်ကြောင်းကြေညာခဲ့ပြီးနေတိုးစကားတစ်စင်းနဲ့ပြပကကျူးကျော်သူ5ဦးသေဆုံးကြောင်းပြောဆိုခဲ့တာပါ။တက္ကမူတွေအတွင်းသေဆုံးသူရေထွက်ကိုတာလီဘန်အဖွဲ့ကမကြာခဏကြီးညာလေးရှိပေမဲ့နောက်ပိုင်းမှာကြီးညာချက်ကမှားယွင်းနေရလဲတွေ့ရတာပါတယ်။နေတို့တပ်ဖွဲ့ဝင်တွေနိုင်ငံတွင်းရှိနေသမျှအသက်ခံရမှာဖြစ်ကြောင်းလဲတာလီဘန်အဖွဲ့ရဲ့အာဖဂန်တောင်ပိုင်းစစ်စင်ရေးတွေမှာပြောခွင့်ရသူကာရီယူဆပ်အမာရီရဲ့ပြောဆိုချက်ပါဝင်တဲ့ကြီးညာချက်ကိုတော့သတင်းတောက်တွေထံပေးပို့ခဲ့တာပါ။တာလီဘန်အစိုးရတွေကပုံမှန်အပြင်အာဖဂန်တပ်တွေကိုပြစ်မှတ်ထားတိုက်ခိုက်လို့ရှိပေမဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကအာဖဂန်ဆိုင်ရာမဟာဗျူဟာအစ်ကိုကြီးညာခဲ့ပြီးနောက်ပိုင်းကဆက်လို့ပြပတ်တပ်ဖွဲ့တွေပေါ်တိုက်ခိုက်မှုတွေအရှိန်မြင့်လာနေတာပါ။ကပူးမျိုးတော်မြောက်ဘက်မှာအမေရိကန်ကအုံပြနေတဲ့ဘာဂရန်စစ်စခန်းနီဒီသတင်းပတ်တဲ့အသေးခံဘုံကွက်တိုက်ခိုက်မှုမှာတော့အမေရိကန်စစ်သည်အများပြဒဏ်ရာရရှိခဲ့ကြပါတယ်
။ဟာရီကိန်းပုံတိုင်းတိုက်ခတ်သွားတဲ့ Florida ပြည်နယ်ရင်းဒီကနေ့တောက်ကြနေမှာ80ရာခိုင်နှုန်းလျှပ်စစ်မီးတွေပြန်ရနေပါပြီ။ဒါပေမဲ့လည်း Florida ပြည်နယ်ရင်းကလူပေါင်း2,000နီးပါးမီးပြန်မရသေးဘူးလို့တာဝန်ရှိသူတွေကပြောပါရယ်။ Florida ပြည်နယ်တောင်ပိုင်းနဲ့အနောက်တောင်ဘက်ရက်တွေမှာတော့မီးပြန်မရသေးသလိုလှမဲ့သတင်းပတ်နောက်ပိုင်းအထိမီးပြန်ပေးမနိုင်အောင်မှာမဟုတ်ဘူးလို့တာဝန်ရှိသူတွေကပြောပါရယ်။ Jarabrin ကနေပုစ်နဲ့ Fort Myer ကိုတွားရောက်ကြည့်ရှုခဲ့တဲ့သမ္မတ Trump ကမုန်တိုင်းတန်ခန်းစားခဲ့ရသူတွေနဲ့အရေးပေါ်ကစေရေးဝန်ထမ်းတွေကိုအသားညက်ပေါင်းပေါင်းနဲ့တောက်ရည်ဘူးတွေကိုလိုက်ပြီးတော့ကန်ခဲ့တာပါ။ Florida ပြည်နယ်ကမ်းရိုးတန်းအပေါ်ဖက်ကို Hurricane Mona ရှစ်လျားတွားရလမ်းကြောင်းမှာတက်တဲမှာရှိတဲ့အဲ့ဒီမျိုးဟာမုန်တိုင်းတံကိုပြင်းပြင်းထန်ထန်ခန်းစားခဲ့ရတာပါ။သူ့သမ္မတ Mike Pence နဲ့သမ္မတကတော့ Melania တို့လည်းသမ္မတနဲ့အတူလိုက်ပါတော့တာဖြစ်ပါတယ်။ပြည်နယ်နဲ့ဗဟိုအစိုးရတာဝန်ရှိသူတွေရဲ့အ мян ကျိုးပါအားထုတ်မှုကြောင့်လူသေးဆုံးမှုတိတိတသားနေပါရတာဖြစ်တယ်ဆိုပြီးတော့သမ္မတ Trump ကချီးကျူးပြောဆိုသွားပါတယ
်။ VOA American အတန်းညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American သံမြန်မာပိုင်းစီစဉ်ရဲ့တောက်ချနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကမတိမငြိမ်အခြေအနေတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာသူတွေနဲ့ကမန်းကြီးကလင်းငယ်3,400,000လောက်ပါဝင်ကြောင်းကုလသမဂ္ဂကပြောဆိုလိုက်ပါတယ်။ကမန်းကြီးဒုက္ခသည်ပေါင်း3,900,000လောက်နဲ့60ရာခိုင်နှုန်းလောက်ဟာကလေးတွေဖြစ်ကြပြီးဒီထက်က3,600,000လောက်ကလည်းအသက်တစ်နှစ်ယောက်အရွယ်တွေဖြစ်ကြောင်းကုလသမဂ္ဂကလင်းငယ်များအရေးပေါ်ရန်ပုံငွေဖွဲ့ UNICEF ရဲ့ပြောခွင့်ရသူမရီစီမာကာရိုကပြောဆိုလိုက်တာပါ။ဒုက္ခသည်တွေထဲမှာကိုဝင်ဆောင်နဲ့နှုတ်ဆိုရရင်သွေးရှိတဲ့မိခင်ရေထွက်က9,200,000လောက်ရှိတယ်လို့လည်းပြောဆိုထားပါတယ်။လုံခဲ့တဲ့သတင်းပတ်တွေအတွင်းနေဆက်ဖြတ်ကျော်ထွက်ပြေးလာသူတွေထဲမှာမိဘအုပ်ထိန်းသူမရှိတဲ့ကလင်းငယ်1,100ပါဝင်ကြောင်းကုလသမဂ္ဂရင်းချုပ်ရှိရာဂျနီဗာမြို့ကဒီကနေ့သတင်းစာရှင်းလင်းပွဲမှာ UNICEF ပြောခွင့်ရသူကပြောဆိုခဲ့တာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်တွေတိမ့်နဲ့ချီရောက်လာနေတယ်ဆိုတဲ့သတင်းနဲ့အတူနိုင်ငံကမြန်မာဆွေအပေါ်ဝေဖန်မှုတွေလည်းစက်တိုက်ဆိုသလိုထွက်ပေါ်နေတာပါ။ခိုင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်လို့မနေ့တုန်းကလည်းအမေရိကန်နိုင်ငံချိုင်းဝန်ကြီးရက်စတီလာဆန်နဲ့ဗြိတိန်နိုင်ငံချိုင်းဝန်ကြီးဘော်ရစ်ဂျွန်ဆန်တို့ကစိုးရိမ်မခင်းတဲ့သဘောထားတွေကိုထပ်မံပြောဆိုခဲ့ကြပါတယ်။မြန်မာဆိုရတာဝန်ရှိသူတွေကတော့လုံခြုံရေးအာဏာပိုင်ကဥပဒေနဲ့ညီဆောင်းနေကြောင်းနဲ့လူခွင့်ရေးချွတ်ပေါက်မှုတွေရှိခဲ့ရင်လည်းပေါ်ထုတ်အရေးယူမှာဖြစ်ကြောင်းကတိပြုထားတာပါ။နိုင်ငံတော်တပ်မဲပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကလည်းနိုင်ငံတွင်းမှာရှိနေသူတွေဟာနိုင်ငံသားဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေကာကွယ်ဆက်ရှောက်ဖို့တာဝန်ရှိတာကြောင့်ပြစ်ခတ်ဖြစ်ရာဒေသကလူအလုံးကိုကူညီဆက်ရှောက်နိုင်အောင်ကြိုးပမ်းနေကြောင်းပြောဆိုထားပါတယ်
။ရခိုင်ပြည်နယ်ကမတည်မငြိမ်အခြေအနေတွေနဲ့ပတ်သက်လို့မြန်မာအစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးဖို့အမေရိကန်ဒူလက်ထောက်နိုင်ငံခြားရေးဝန်ကြီးပက်ထရစ်မာဖီမြန်မာမကြာခင်မြန်မာနိုင်ငံကိုတွားရောက်มาဖြစ်ပါတယ်မြန်မာအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံရမှာရှေခိုင်ပြည်နယ်မှာလူသားချင်းစာနာမှုအကူအညီတွေကိုတုံ့ပြန်ပေးရေးတရင်းမီဒီယာတွေတွားရောက်ခွင့်ရရေးရိုဟင်ဂျာတွေရဲ့အခြေအနေနဲ့ပတ်သက်လို့အစိုးရမကင်းဖြစ်နေတာတွေကိုပြောဆိုมาဖြစ်ကြောင်းလဲအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူ Heather Nauert ကမနေ့ကဝါရှင်တန်မှာပြုလုပ်တဲ့တရင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါခီးစဉ်အတွင်းအကြမ်းဖက်ပဋိပက္ခတွေဖြစ်ပွားရာရှေခိုင်ပြည်နယ်မြောက်ပိုင်းကိုလည်းတွားရောက်ဖို့မျှော်လင့်ထားပြီးရှေခိုင်ပြည်နယ်အစိုးရအဖွဲ့ဝင်ဦးတင်မောင်ဆွေကတော့အမေရိကန်တာဝန်ရှိသူတွေလာရောက်မယ်ဆိုရင်စီစဉ်ပေးဖို့အသင့်ရှိတဲ့အကြောင်း VOA ကိုပြောပါရစေ။
ကျွန်တော်တို့ရှိကိုကင်ပီနယ်ဆိုးရအောင်ဒီပက်ထရစ်မာဖီနဲ့ပတ်သက်လို့ခီးစဉ်နဲ့ပတ်သက်လို့ကျွန်တော်တို့ရှိကိုဘာမှတော့ဒီအကြောင်းကြားတာတွေပါလေကျွန်တော်တို့ရှိကိုမလာသေးဘူးလား။ ဟိုကပ်ပြီးတော့မှခုနပြောလို့ဟိုဒီကြောင်းကြရင်လည်းကြောင်းကြမှာပေါ့တော်တော်စီအခုချိန်ကြည့်တော့တော်တော်စီတော့ရောက်သေးပါဦးလားမသိသေးပါဘူးဟိုနေနေဝင်ထဏာခွင့်ပြုရဆိုတော့ကျွန်တော်ပြောစံတော့ဒါဟိုနော်သွားလို့ရအောင်လို့ဆိုပြီးပြီးမှဖြစ်တာ
ဒီကနေ့မှာပဲအမေရိကန်လွတ်တော်သုတေသနဌာနအာရှရေးရာကျွမ်းကျင်သူမိုက်ကယ်မာတင်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်နေ့ပြည်တော်မှာတွေ့ဆုံပြီးနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ဆွေးနွေးခဲ့ကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်
။သမ္မတရော်ဒရီဂိုဒူတာတေရဲ့မွေးစည်းဝါတက်ဖြည့်အစီအစဉ်တွင်ဖိလစ်ပိုင်နိုင်ငံမှာဆယ်ကျော်သက်ရွယ်လူငယ်သုံးအသက်ခံခဲ့ရပြီးတဲ့နောက်မချေနှမ်းမှုတွေထွက်ပေါ်နေပါတယ်။ဒီအတွက်သမ္မတကသူ့အစီအစဉ်ကိုပြန်သုံးသပ်မလားမျှော်လင့်မှုတွေရှိနေပေမဲ့ဥပဒေမဲ့တက်ဖြတ်မှုတွေဆက်ရှိနေလေအောင်မယ်လို့လည်းအကဲခတ်တွေကခံမှန်းထားကြတာပါ။ပြီးခဲ့တဲ့ဩဂုတ်လလယ်မှာပဲအသက်18နှစ်အရွယ်ထက်တန်းကျောင်းသားခီယန်လွိုက်ဒလိုစန်တိုဟာမနီလာမြို့တော်မြောက်ဘက်မှာပြစ်ဒဏ်ခံခဲ့ရပြီးသေဆုံးမှုကလည်းရဲတွေရဲ့လက်ချက်ဖြစ်ပုံရတယ်လို့ခန့်မှန်းနေကြတာပါ။အသက်ခံရမှုကြောင့်မနီလာမြို့တော်မှာဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တယ်လို့ကက်သလစ်ခရစ်ယာန်ကျောင်းတော်ကလည်းရပောင်း40ကျားခေါင်းလောင်းထုတ်ကန့်ကွက်ခဲ့တာပါ။ပြီးခဲ့တဲ့သတင်းပတ်ထဲမှာလည်းအသက်19နှစ်အရွယ်လူငယ်တူပြစ်ဒဏ်ခံခဲ့ရပြီးဒါရန်ရယာနဲ့14နှစ်အရွယ်နောက်ထပ်လူငယ်အမျိုးသားတူရဲ့အလောင်းကိုလည်းတွေ့ခဲ့ကြရပါတယ်။ဥပဒေမဲ့တပြတ်မှုတွေကြောင့်ပြည်ပကဝေဖန်မှုတွေရှိနေပေမဲ့လည်းပြည်တွင်းမှာထောက်ခံမှုတွေရရှိထားတဲ့သမ္မတဒူတာတေရဲ့မွေးရစီဝါတက်ဖြည့်အစီအစဉ်ကလည်းလူငယ်တွေအသက်ခံရမှုကြောင့်ထောက်ခံမှုတွေကြာဆင်းလာနေပါတယ်။ကချင်ချင်းပြောရဆိုရတဲ့အသက်82နှစ်အရွယ်သမ္မတဒူတာတေကတော့ဖိလစ်ပိုင်နိုင်ငံရဲ့ခေါင်းဆောင်ဖြစ်2016ဇွန်လမှာစတင်တာဝန်ယူခဲ့ပြီးနောက်မှာပဲမွေးရစီဝါတက်ဖြည့်အစီအစဉ်ကိုအတည်ပြုထားတာပါ။သမ္မတရုံးကတော့ထက်တန်းကျောင်းသားဆန်တိုစ်သေဆုံးမှုတွေတိတိကျကျနဲ့ဗဲလိုက်မှုမရှိဘဲစုံစမ်းဖော်ထုတ်သွားမယ်အကြောင်းသတင်းထုတ်ပြန်ထားပါတယ်
။တိုင်ဖုန်းမုန်တိုင်းဒေါက်ဆူရီဝင်ပတိုက်ခင်မှာပဲလူပေါင်း9,900ထက်မနည်းကိုပေးလို့ရရွှေ့ပြောင်းပေးထားတယ်လို့ဗီယက်နမ်တာဝန်ရှိသူတွေကပြောပါရယ်။တိုင်ဖုန်းမုန်တိုင်းဒေါက်ဆူရီကြောင့်နိုင်ငံအလဲပိုင်းမှာတောက်ကြန်တွေကမိုးတဲထန်စွာရွာသွန်းပြီးလေပြင်းတွေတိုက်ခတ်ခဲ့တယ်လို့မြေပြိုမှုတွေလည်းဖြစ်ပွားခဲ့ပါရယ်။တနအီကို185ကီလိုမီတာလေးတိုင်နှုန်းရှိနေပေမဲ့လည်းတေဆုံးမှုရှိတယ်ဆိုတဲ့သတင်းတွေချက်ချင်းထွက်ပေါ်မလာသေးဘူးလို့တာဝန်ရှိသူတွေကပြောပါရယ်။အဲ့ဒီပြည်နယ်ရင်းကလူတွေဘေးကင်းလုံခြုံမှုရှိစေဖို့ကြံနေသေးတဲ့သူတွေကိုပေးလို့ရရွှေ့ပြောင်းပေးဖို့အယောင်ဆိုင်လုပ်ကိုင်နေတယ်လို့စိုက်ပျိုးရေးဝန်ကြီးညွန့်ဆွမ်ခွမ်းကရုပ်မြင်သံကြားတွေ့ဆုံမိမြန်ခါမှာပြောဆိုသွားပါတယ်ဗီယက်နမ်နိုင်ငံဟာနှစ်စဉ်လူအောင်ရာနဲ့ချီတွေ့ဆုံစေတဲ့ဆိုဝါပြင်းထန်တဲ့ရာတဲ့ဥဒုသံခံစားရလေရှိတာဖြစ်ပါတယ
်စက်တင်ဘာလ15ရက်နေ့တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လူနဲ့နန်းလောင်တို့ကြီးညာပေးသွားတာပါအခုနောက်ဆုံးကြထားတဲ့သတင်းဆောင်ပါတွေစက်တိုက်ထုတ်လွှင့်ပေးသွားမယ်ထင်ပါတော့ရခိုင်ပြည်နယ်ဆိုင်ရာသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေကိုအရင်ဆုံးနှာစင်ရမှာပါရှင်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့ပြည်ပခါတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးလာကြတဲ့ဒုက္ခသည်အရေးအတွက်ဟာတနေ့နဲ့တနေ့ပိုများလာနေပြီးအရေးပေါ်အကူအညီတွေလည်းလိုအပ်နေတယ်လို့အကူအညီပေးရေးအဖွဲ့တွေကပြောပါတယ်အရေးပေါ်အကူအညီတွေအချိန်မှမရဘူးဆိုရင်ဒုက္ခသည်တွေရဲ့အခြေအနေဟာဆိုးလာနိုင်တယ်လို့ကုလသမဂ္ဂအကူအညီပေးရေးအဖွဲ့တွေကပြောပါတယ် VOE သတင်းတောက်ဂျိုးဖရီမန်သတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြမှာပါရှင
်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးကြတဲ့မွတ်စလင်ဒုက္ခသည်4000လောက်ရှိလာတဲ့အမြအကူအညီပေးရေးအဖွဲ့တွေကလည်းလူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့အချိန်မြင့်လှုပ်ဆောင်နေကြပါတယ်ဒုက္ခသည်တွေရဲ့လက်ရှိအခြေအနေနဲ့ပတ်သက်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့နိုင်ငံတကာအကြမ်းဖက်ညီအဖွဲ့ညွှန်ကြားရေးမှူးအက်စမတ်အူလာကအခုလိုပြောပါတယ
် If you go down there right now you will still see a lot of people now facing open skies if I can
ဒီကိုသွားကြည့်လိုက်မယ်ဆိုရင်ဒုက္ခသည်တွေဟာလေယာဉ်ပြင်ထဲမှာနေနေကြတယ်ဆိုတာကိုတွေ့ရမှာပ
ါဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသူတွေအများစုကအမျိုးသမီးနဲ့ကလေးတွေဖြစ်တယ်လို့လည်းဆိုပါတယ်အဲ့ဒီမှာရှိတဲ့လူတွေအတွက်အဓိကလိုအပ်နေတာကတော့စားနပ်ရိက္ခာ၊နေရာ၊နေရာ၊ဆေးဝါးနဲ့ကျန်းမာရေးစောင့်ရှောက်မှုတွေဖြစ်တယ်လို့လည်းပြောပါရယ်။နိုင်ငံတကာကြက်ချင်ဒီအဖွဲ့ချုပ်အနေနဲ့လူ1000ကျော်ကိုတောက်သုံးရည်တွေပေးဝေခဲ့သလိုကျန်းမာရေးစောင့်ရှောက်မှုအကူအညီတွေပေးနေတယ်လို့လည်းအက်စမတ်အူလာကပြောပါရယ
်။ There are also 2 mobile medical teams operating each with a doctor, paramedic and 2 volunteers.
နိုင်ငံရှိအဖွဲ့နှစ်ဖွဲ့ကဒုက္ခသည်တွေကိုအကူအညီတွေပေးနေပါတယ်။ပထမရက်အနေငယ်အတွင်းမှာပဲနာမကျန်းဖြစ်နေတဲ့သူတွေ၊ one shot one ပြတ်ဖြစ်နေသူတွေ၊အစာအာဟာရပြတ်လည်နေသူတွေနဲ့တခြားတန်ရာရသူ900ကျော်ကိုကုသပေးခဲ့ပါတယ်။ဒါ့အပြင်စိတ်ပိုင်းဆိုင်ရာထိခိုက်တဲ့သူတွေလည်းရှိနေတဲ့အတွက်အဲဒီလူတွေကိုလည်းအကူအညီတွေပေးဖို့လုပ်နေပါတယ်
။ဒုက္ခသည်တွေနေ့စဉ်ရောက်ရှိလာနေတာကြောင့်အရေးအတွက်အတိအကျကိုသိနိုင်ဖို့ခက်ခဲတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့ပြောခွင့်ရ VVN တန်ကပြောပါတယ်။အဲဒီဒုက္ခသည်တွေလိုအပ်နေတဲ့အကူအညီတွေကိုအလင်းမြန်မရဘူးဆိုရင်အခြေအနေတွေပိုဆိုးဝါးလာနိုင်တယ်လို့လည်းသူကပြောပါတယ်။
The obvious risk is that people don't get the assistance they need and that we could see a second
အတိကရင်ဆိုင်နေရတဲ့အာဏာရဲ့ကတော့လိုအပ်နေတဲ့အကူအညီတွေမရဘူးဆိုရင်ကျန်းမာရေးပြဿနာတွေဒုတိယအကျော်ရင်ဆိုင်ရနိုင်တယ်လို့တည်ဆုံတဲ့အထိပါဖြစ်လာနိုင်ပါတယ်အဲ့ဒီလူတွေဟာအစာရေစာပြတ်လတ်ခဲ့လို့အာအိမ်ချိနေနေပါပြီဒါတွေကမရဘူးဆိုရင်တော့ဘာတွေဖြစ်မလဲမတွေးရဲပါဘူး
ပြီးခဲ့တဲ့ဩဂတ်လ25ရက်နေ့က ARSA လို့ခေါ်တဲ့ရိုဟင်ဂျာအကြမ်းဖက်အဖွဲ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲနဲ့နေသားဆောင်လုံခြုံရေးကင်းစခန်30ကိုဝင်ရောက်တိုက်ခိုက်ခဲ့ရကနေရခိုင်ပြည်နယ်အတွင်းမှာပဋိပက္ခတွေဖြစ်ပွားလာခဲ့တာဖြစ်ပါတယ်။ရိုဟင်ဂျာအကြမ်းဖက်အဖွဲ့တွေရဲ့တိုက်ခိုက်မှုကြောင့်လုံခြုံရေးတပ်ဖွဲ့ဝင်12ယောက်ထပ်မံတေဆုံးခဲ့ပါတယ်။ပြီးခဲ့တဲ့2016ခုနှစ်အောက်တိုဘာလတုန်းကလည်းအကြမ်းဖက်အဖွဲ့တွေရဲ့တိုက်ခိုက်မှုကြောင့်လုံခြုံရေးတပ်ဖွဲ့ဝင်9ဦးတေဆုံးခဲ့ပါတယ်။မြန်မာစိုးရတပ်တွေဘက်ကအကြမ်းဖက်သမားတွေကိုတုံ့ပြန်တဲ့အနေနဲ့နယ်မြေရှင်းလင်းလုပ်ခဲ့တဲ့အတွင်းကျမ်းဖတ်သမား400လောက်တည်ဆုံးခဲ့တယ်လို့မြန်မာစိုးရဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကတော့တည်ဆုံးသူအရေအတွက်ဟာထောင်နဲ့ချီရှိနိုင်တယ်လို့ပြောပါတယ်။မြန်မာစိုးရဘက်ကတော့ကျမ်းဖတ်သမားတွေကိုလိုက်လံနှိမ်နင်းတာသာဖြစ်တယ်လို့ပြောလိုက်ပြီးရဲသားတွေထိခိုက်မှုမရှိအောင်လှုပ်ဆောင်နေတယ်လို့ဆိုပါတယ်။ဒါပြင်နိုင်ငံကသတင်းမီဒီယာတွေဟာဗုဒ္ဓဘာသာတွေနဲ့တခြားမွတ်စလင်မဟုတ်တဲ့ဒေသခံတွေထွက်ပြေးနေတာတွေကိုဖော်ပြခြင်းမပြုဘဲဗတ်လိုက်ပြီးသတင်းမားတွေကိုပဲတင်ပြနေတယ်လို့လည်းမြန်မာစိုးရဘက်ကတုံ့ပြန်ထားပါတယ်။အမေရိကန်နိုင်ငံဆိုင်ရာမြန်မာတမ်ဘာကြီးဦးအောင်လင်းကလည်းကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့ဆွဆွဲချက်တွေကိုလက်မခံဘဲပယ်ချခဲ့ပါတယ်။အမေရိကန်နိုင်ငံသားရင်းဝန်ကြီး Rex Tillerson ကတော့ရခိုင်ပြည်နယ်အတွင်းမှာဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေကိုရပ်တန့်ဖို့တောင်းဆိုထားပါတယ်ခင်ဗျာ
။ကိုရနိုင်ပြောပြခဲ့တာပါရှင်။အခုလိုရခိုင်ပြည်နယ်အတွင်းကပြိပက္ခတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြတဲ့ဒုက္ခသည်တွေစီကိုတွားရောက်ပြီးတော့သတင်းတပ်ပုံရယူခဲ့တဲ့မြန်မာသတင်းတောက်တပ်ပုံသတင်းတော်နှစ်ဦးကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဖမ်းဆီးတရားစွဲဆိုထားပါတယ်။သူတို့ကိုဘာကြောင့်ဖမ်းဆီးခဲ့သလဲဆိုတာနဲ့ပတ်သက်လို့မြန်မာအာဏာပိုင်တွေဘက်ကဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကိုမေးမြန်းထားသလိုတပ်ပုံသတင်းတော်နှစ်ဦးဖမ်းဆီးခံရတဲ့အပေါ်သတင်းမီဒီယာအဖွဲ့တွေကလည်းစိုးရိမ်မကင်းဖြစ်နေကြပါတယ်။အသေးစိတ်ကိုဆက်သွယ်မေးမြန်းထားတဲ့ရှာဖောင်ကပြောပြပေးပါမယ်ရှင်။
အခုစက်တင်ဘာလအစောပိုင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံ Cossacks ဘဇားကိုတွားရောက်ပြီးဓာတ်ပုံသတင်းရိုက်ယူခဲ့ကြတဲ့မြန်မာအလှုပ်ဓာတ်ပုံသတင်းတောက်ကိုမင်းဇေယျဦးနဲ့ခွန်လက်တို့နှုတ်ကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဖမ်းဆီးခဲ့တာပါသူတို့နှုတ်ကိုဘာကြောင့်ဖမ်းဆီးအရေးယူထားသလဲဆိုတာကိုမြန်မာအစိုးရဘက်ကလည်းဘင်္ဂလားဒေ့ရှ်အစိုးရကိုမေးမြန်းထားပြီးလို့တော့မြန်မာသမ္မတရုံးပြောခွင့်ရဦးစောထေကသူ့ရဲ့လူမှုကွန်ရက် Facebook စာမျက်နှာပေါ်မှာရေးသားဖော်ပြထားပါတယ်ဒါပေမဲ့ဒီအကြောင်းနဲ့ပတ်သက်လို့အသေးစိတ်အချက်လက်နဲ့မှတ်ချက်ပေးဖို့ဆက်သွယ်မေးမြန်းခဲ့ပေမယ့်ဆက်သွယ်လို့မရခဲ့ပါဘူး။ကိုမင်းစရာဦးနဲ့သူ့ရဲ့လက်ထောက်ဖြစ်တဲ့ခွန်လတ်တို့ဟာစက်တင်ဘာလ9ရက်နေ့ကဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဖမ်းဆီးလိုက်တာဖြစ်တယ်လို့သူတို့နှစ်ဦးဓာတ်ပုံသတင်းရယူပေးနေတဲ့ German GEO Magazine ရဲ့ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်။ကိုမင်းစရာဦးဟာပြည်ထောင်ဓာတ်ပုံအေဂျင်စီ Panos Picture အဖွဲ့ဝင်တဦးဖြစ်တယ်လို့လည်းဆိုပါတယ်။ Cossacks ဘဇားမှာရောက်နေကြတဲ့ Rohingya Muslim တွေရဲ့အကြောင်းတွေကို German GEO Magazine အတွက်ဓာတ်ပုံရယူပေးဖို့တာဝန်ပေးထားခဲ့တာဖြစ်တယ်လို့ German GEO Magazine ကသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သူတို့နှစ်ဦးအာမခံမရပဲဆက်လက်ထိန်းသိမ်းခံထားရတဲ့အပေါ် GEO Magazine Editor ဘုတ်အဖွဲ့နဲ့ Panos Picture ဓာတ်ပုံဝန်ထမ်းတွေကလွန်စွာစိုးရိမ်မကင်းဖြစ်ရကြောင်းလည်းကြေညာချက်မှာပြောဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဘက်ကတော့ကိုမင်းဇေယျဦးနဲ့ခွန်လတ်တို့နှစ်ဦးဟာဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုသတင်းတော့ပြည်ဝင်ခွင့်ဗီဇာနဲ့မဟုတ်ပဲကဘာလက်ခီးသွားဧည့်သည်ပြည်ဝင်ခွင့်ဗီဇာနဲ့ဝင်ရောက်ပြီးဓာတ်ပုံသတင်းရိုက်ယူမှုတွေလုပ်ခဲ့တာကြောင့်အတုအယောင်နဲ့အချက်အလက်အမှားတွေဖော်ပြမှုနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကသူတို့ကိုဖမ်းဆီးတရားစွဲဆိုလိုက်တာဖြစ်တယ်လို့ AFP သတင်းတပုတ်မှဖော်ပြထားပါတယ်။ဒါအပြင်သူတို့နှစ်ဦးကိုသူရှိုလုတ်တယ်ဆိုပြီးတော့လည်းဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကစွပ်စွဲထားတယ်လို့ဆိုပါတယ်။သတင်းမီဒီယာအကောင့်စီအဖွဲ့ဝင်ကိုမြင့်ကျော်ကတော့သူတို့နှစ်ဦးသူရှိုလုတ်တယ်ဆိုတာကိုမဖြစ်နိုင်ကြအောင်အခုလိုပြောပါရစေ
။သူလုတ်တယ်ဆိုရဲဆွဆွဲကြတော့ဘာမှအခြေမြင့်မရှိတဲ့ဆွဆွဲတယ်လို့ကျွန်တော်ထင်ပါတယ်။ကြေးသူတို့ဗီဇာကိစ္စနဲ့တိုးဗီဇာနဲ့ဝင်ပြီးတော့ဟိုသတင်းတပ်ပုံရိုက်တယ်ဆိုတဲ့ဟာမျိုးကတော့အဲ့လိုမျိုးပြောဆိုရင်တော့မှပဲဒါဟိုမပြောလို့ပဲမဲ့ဟိုပြစ်မတင်လို့ပဲမဲ့ဒါပေမဲ့သူရှိုလုတ်တယ်လို့ဆွဆွဲတာတော့ကျွန်တော်တို့ဟိုလုံးဝဟောနေပေါ့နော်။မဖြစ်နိုင်ဘူးလို့ပဲကျွန်တော်တို့ယူဆတယ်။အစိုးရတွေကဟိုလောက်ခွင့်မပေးရခါမှာတရင်သမားတရင်ရဖို့အတွက်သူကဒီနီလန်တုံးတာဒီဟာကဘဒူးကိုမှလည်းတခြားတတိပုဂ္ဂလဘဒူးမှလည်းထိခိုက်သွားတာနင့်နာသွားတဲ့ကိစ္စလည်းမဟုတ်ဘူး။ဒါကအစိုးရတွေကသူတို့စိတ်ပင်ကမ်းမှတ်ချက်လို့ပဲကျွန်တော်ထင်တယ်။ဒါမီဒီယာအက်သစ်နဲ့တော့ဘာမှချိုးဖောက်တယ်လို့တော့ကျွန်တော်မမြင်ဘူး။
အခုလိုသတင်းတောက်နှစ်ဦးကိုဖမ်းဆီးထားတဲ့အပေါ်ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေနဲ့မြန်မာအစိုးရတာဝန်ရှိသူတွေဘက်ကကူညီဆောင်ရွက်ပေးဖို့စာရေးပေးပို့ပြီးတောင်းဆိုသွားဖို့စီစဉ်လှုပ်ဆောင်နေပြီလို့လည်းကိုမြင့်ကျော်ကပြောပါတယ
်။ဘယ်လိုလုပ်ရမလဲပါညာဆိုတော့အဲ့ဒီကောင်စီဘက်ကတော့ဒီဥက္ကဋ္ဌတို့အတင်းမှုတို့သူတို့ဆွေးနွေးနေကြတယ်ဘယ်လိုမျိုးဘင်္ဂလားဒေ့ရှ်တန်ရုံကိုစာပို့တာတို့နောက်ဟိုမိုဖာမြန်မာနိုင်ငံရဲ့ဝန်ကြီးဌာနကိုစာပို့ပြီးတော့ဒီညာနဲ့ပတ်သက်လို့ဆောင်ရွက်ပေးဖို့ request လုပ်တာ။အဲ့ဒါလေးမြင့်တရရဲ့ခန္ဓာလေးအဲ့ဒါလေး လောက်ကိုဆွေးနွေးနေကြ
မြန်မာနိုင်ငံနိုင်ငံသားတရင်တော်များအသင်းကလည်းကိုမင်းစရာဦးနဲ့ခွန်လတ်တို့နှူဖန်းစီခံရတဲ့အတွက်စိုးရိမ်မကင်းဖြစ်ရကြောင်းဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားသလိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေအနေနဲ့တရင်တော်နှူရဲ့လုံခြုံရေးကိုအာမခံပေးဖို့နဲ့အစိုးဆုံးပြန်လွတ်ပြေးနိုင်အောင်ဆောင်ရွက်ပေးဖို့လည်းတောင်းဆိုထားပါတယ်။အလွတ်တပုံတရင်တော်ကိုမင်းစရာဦးနဲ့ခွန်လတ်တို့နှူဟာရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်နယ်စပ်ဘက်ကိုထွက်ပြေးတိမ်းရှောင်ကြတဲ့မွတ်စလင်ဒုက္ခသည်တွေကိုတည်င်းတပ်ပုံသွားရိုက်ကူးရင်းအခုလိုဖမ်းဆီးခံခဲ့ရတာပါ။ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မောင်တော်ပူးတီတောင်နဲ့ရတိတောင်ဒေသတွေအတွင်းမှာရှိတဲ့ရဲကင်းစခန်းတွေကို ARSA အကြမ်းဖက်သမားအဖွဲ့ကတပြိုင်နက်တည်းဝင်ရောက်တိုက်ခိုက်ခဲ့ပြီးနောက်ဒေသအတွင်းမှာရှိတဲ့ရခိုင်တိုင်းရင်းသားတွေနဲ့မွတ်စလင်လူမှုအသိုင်းအဝိုင်းကလူထုတွေထွက်ပြေးတိမ်းရှောင်ခဲ့ကြပါတယ်ရှင
်။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကမတိမငြိမ်အခြေအနေတွေနဲ့ဒီရင်းလုံခြုံရေးပြဿနာတွေကြောင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကဒီနေ့ကုလသမဂ္ဂအထွေထွေမီလာခံကိုမတက်ရောက်ဖို့ဆုံးဖြတ်လိုက်ပါတယ်။ရခိုင်ပြည်နယ်ကအခြေအနေတွေကိုကင်ပယ်မှုတွေမှာနိုင်ငံတကာကဝေဖန်မှုတွေထွက်ပေါ်နေနေမှာပဲအထွေထွေမီလာခံမတက်ရောက်တဲ့အတွက်နိုင်ငံတကာမှာထိထိရောက်ရောက်ရှင်းပြနိုင်မဲ့အခွင့်အရေးကိုထိခိုက်နိုင်ပါသလား။ပြည်တွင်းရေးကိုအာရုံစိုက်ဖို့ပိုရေးကြီးနေသလားဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းနှက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကလည်းကြိုဆိုပါရစေ။
VOA American တန်ရဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်တွေကိုစနေနဲ့အင်္ဂါညဘက်တွေမှာတပတ်ကိုနှစ်ကြိမ်ပုံမှန်ထုတ်လွှင့်ပေးနေပါတယ်ရှင်။လာမယ့်စနေညဓာတ်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလိုက်ကြဖို့ထပ်မံဖိတ်ခေါ်ပါစေရှင်။ကချင်ပြည်နယ်မှန်စီမြို့နယ်မိုက်ခေါင်ရွာအာစီဒုက္ခသည်စခန်းမှာနေတဲ့လူငယ်သုံးဦးကိုမြမတပ်မတော်ကတပ်ဖြတ်ခဲ့တဲ့ဆွဲချက်တင်ထားတဲ့အမှုအတွေ့အရာရှိစစ်သည်6ဦးကိုခမရ319စခန်းမှာတပ်မတော်စစ်ခုံရုံးကပထမအကြိမ်စစ်ဆေးခဲ့ပါတယ်ပြစ်မှုကျူးလွန်ကြောင်းအရာရှိစစ်သည်5ဦးကဝန်ခံခဲ့ပေမဲ့ဥဆောင်တာဝန်ရှိအရာရှိကညှင်းဆိုတဲ့အတွေ့ထပ်မံစစ်ဆေးသွားမယ်လို့လည်းတက်ရောက်နားထောင်သူတွေကပြောပါတယ်ထိုင်းချေဆိုင် VOE သတင်းတောက်နိုင်ကွင်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
မိုင်းကောင်ဒုက္ခသည်စခန်းရွာသား3ဦးအသက်ခံရမှုနဲ့ပတ်သက်ပြီးဆွဲချက်တင်ခံထားရတဲ့တပ်မတော်ရာရှိတွေကိုဒီကနေ့ခုံရုံးတင်စစ်ဆေးမှုနဲ့ပတ်သက်လို့မိုင်းခေါင်ကျေးရွာအုပ်ချုပ်ရေးမှူးဦးပီစာဘောင်းတော်ကခုလိုပြောပါတယ
်စစ်ခုံရုံးကနာဖြစ်တယ်ဆိုတော့ရေးဖို့ပါရရှိမှရတော့ဝန်ခံပါတယ်ဒါပေမဲ့တိမ်မှုကဝန်ခံတော့အခါနဲ့ကြံလုပ်လို့ဖြစ်တယ
်ရွာသားတွေကိုစပြမှုနဲ့ဆွဲချက်တင်ခံရတဲ့တပ်မတော်ရာရှိသသား6ဦးကတော့မန်စီမြို့ခမရ39စခန်းမှာစစ်ဆေးနေတာဖြစ်ပြီးစစ်ဆေးမှုအခြေအနေကိုတော့မိုင်းခေါင်ကျေးရွာ KBC အသင်းတော်တာဝန်ခံဦးသမော်နော်မိုင်ကခုလိုပြောပါတယ်
တမ်းတော်စေကုံရောအုပ်ရတဲ့နဲ့တရားဖွဲ့ဝင်တရားဖွဲ့ဝင်နဲ့ဆိုပြီးမှခွဲထားပြီးမှအဲ့မှာတို့တရားလိုဘက်ကတရားတရားခံဘက်ကတရားသူကြီးတရားအဲ့လိုမျိုးခွဲထားပြီးမှကျင်းချရင်စစ်ဆေးတဲ့အချိန်မှာငါရောက်တော့ဝန်ခံပြီးမှအဆုံးတိမှုကိုပြန်စစ်ဆေးတဲ့အချိန်ကျတော့သူကကျွန်တော်ချင်မှာအပြစ်မရှိဘူးဆိုပြီးမှပြန်ညှင်းပယ်လိုက်တဲ့တချောင်းပြစ်ကိုပြန်ဖော်ထုတ်နိုင်အောင်အခုကအဆအာနေဒီပြန်ပြောင်းဖိနှက်နေပါရဲ့
ဒီကနေ့စစ်ခုံရုံးစစ်ဆေးမှုမှာတမတော်ရာရှိသူနဲ့စစ်တီပေါင်း5ဦးတို့ကျူးလွန်ခဲ့ကြောင်းဝန်ခံပေမဲ့လည်းတိုင်းရင်းမှုကနေညှင်းပယ်ခဲ့တာကြောင့်လာမယ့်တနင်္လာနေ့မှာသတ်မှတ်စစ်ဆေးသွားမှာဖြစ်ပါတယ်။အသက်ခံရသူလူငယ်3ဦးကအသက်22အရွယ်ကုမရန်ပရန်ဆိုင်အသက်32အရွယ်ကိုအင်ခွန်ကန်အောင်နဲ့အသက်28နှစ်အရွယ်ကိုလပြအနော်ခံတို့ဖြစ်ပြီးမေလ25ရက်နေ့ည9နာရီကျော်ကခမရ39ရှေ့ဆန်းစစ်ကြောင်းကနေဖမ်းဆီးသွားပြီးမေလ26ရက်နေ့မှာအသက်ခံခဲ့ရတာပါ။ဒီလိုသက်ခံရမှုနဲ့ပတ်သက်လို့ကာယကံရှင်မိသားစုတွေကနေမန်စီရဲစခန်းမှာအမှုဖွင့်ထားခဲ့ပြီးဒီကနေ့မှာပရမအဆုံးအကျဉ်ရုံးတင်စစ်ဆေးခဲ့တာလည်းဖြစ်ပါတယ်ဒီကနေ့စစ်ခုံရုံးစစ်ဆေးမှုမှာပွင့်လင်းမြင်သာမှုရှိတယ်လို့ဥတမော်နော်မိုင်ကခုလိုပြောပါတယ်
လူမျိုးသားမှုတော့ရှိပါတယ်ကြာကျွန်တော်တို့အကုန်လုံးအယောက်23ယောက်သွားပါတယ်ဒီနေ့3ဦးသလုံးဒီနေ့ပါပါတယ်ဒါကြောင့်မကျွန်တော်တို့ရဲ့ဖုန်းတွေအကုန်လုံးတော့စစ်ခန်းရဲ့တကားပေါ့အကုန်ဖိတ်ထားတာတော့ရှိပါတယ်
ဒီကနေ့စစ်ဆေးမှုမှာတော့တေဆုံးသူမိသားစုတွေပါဝင်မိုင်းခေါင်စခန်းကတင်းတော်တာဝန်ရှိသူတွေစခန်းတာဝန်ခံတွေတက်ရောက်နားထောင်ခဲ့ပါတယ်။ကချင်ပြည်နယ်မန်စီမြို့နယ်မိုင်းခေါင်ရွာမှာစစ်ပြေးဒုက္ခတဲ့စခန်း3ခုရှိပြီးတော့အိမ်ခြေ900ရှိတယ်လို့စစ်ရှောင်းဥယျာဉ် 2500 ကျော်ရှိနေပါတယ်။ဒီဒုက္ခတဲ့စခန်းဟာ KIU ကကချင်လွတ်လပ်ရေးဖွဲ့နဲ့မြမတပ်မတော်တို့ကြားတကြောပြန်တိုက်ပွဲတွေကြောင့်2013ခုနှစ်မှာစတင်တည်ထောင်ခဲ့တာဖြစ်ပါတယ်။ မန်စီမြို့နယ်ဟာတိုင်အိုကချင်လွတ်လပ်ရေးဖွဲ့တွေလှုပ်ရှားရသေးတာဖြစ်သလိုမြန်မာသမ္မတနဲ့လည်းတိုက်ပွဲဖြစ်ပွားမှုဖြစ်စဉ်တွေရှိနေခဲ့ပါတယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းမှာမြန်မာသမ္မတနဲ့တိုင်းဒေသနဲ့ကိုင်ဖွဲ့တွေကြားစစ်ရေးသိမ်းမှုတွေရှိနေသေးတယ်လို့စစ်ရေးပြည်ပခန့်တွင်လူကြီးရေးချူပါမှုခံရစေဖြစ်စဉ်တွေလည်းရှိနေစေဖြစ်ပါတယ်ခင်ဗျာ။
နိုင်ကုန်ပြပြကြတာပါရှင်။အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပါအောင်မရှင်။ မြောက်ကိုရီးယားပေါ်နောက်ထပ်ပြင်းထန်တဲ့အရေးယူတံခတ်ပိတ်ဆို့မှုတွေချမှတ်နိုင်ဖို့အမေရိကန်နဲ့ဗြိတိန်နှစ်နိုင်ငံအနီးကပ်ပူးပေါင်းဆောင်ရွက်နေတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးတွေကပြောနေတဲ့အချိန်မှာပဲဒီနေ့တောက်ကြနေကမြောက်ကိုရီးယားကနေနောက်ထပ်ပြစ်လွတ်လိုက်တဲ့ပက်ထင်းဒုံးကျည်တစ်စင်းဟာဂျပန်နိုင်ငံပေါ်ဖြတ်တန်းသွားတယ်လို့ယူဆရပြီးအနီးကပစိဖိတ်သမုဒ္ဒရာတွေ
တိပေးကြေညာနေတာပါ။မြောက်ကိုရီးယားဘက်ကပြစ်လိုက်တာဖြစ်နိုင်ကြောင်းအဆောက်အုံတွေကနေထွက်ခွာပြီးဘေးလွတ်ရာမြေအောက်နေရာတွေမှာနေကြဖို့တတိပေးနေတာပါ။ဒုံးဂျီဟာဂျပန်အပေါ်ဖြတ်သန်းသွားတယ်လို့ယူဆရပြီးအနီးအနားပစိဖိတ်သမုဒ္ဒရာထဲကျခဲ့ကြောင်းနဲ့ဒီလုံရဲ့အတွက်မြောက်ကိုရီးယားကိုပြင်းပြင်းထန်ထန်ကန့်ကွက်ကြောင်းဂျပန်အစိုးရကပြောကြားခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံကရတဲ့သတင်းအရပဲ့ထိန်ဒုံးဂျီကိုမြောက်ကိုရီးယားမြို့တော်ပျုံယန်းမှာရှိတဲ့ဆူနန်နိုင်ငံတကာလေဆိပ်ဘက်ကနေပြစ်လွတ်လိုက်တာလို့ဆိုပါတယ်။ဒီတော့တွင်အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ဟာမြောက်ကိုရီးယားနျူကလ িয়ার အရေးတည်ထောင်နိုင်ငံကိုရောက်ရှိဆွေးနွေးနေပါတယ်။အင်အားကြီးတရုတ်နိုင်ငံအနေနဲ့သူ့ရဲ့ဩစာကိုအသုံးချပြီးမြောက်ကိုရီးယားရဲ့မစင်မကျင်လုပ်ရက်တွေကိုနောက်ဆုံးမှာတော့နားချလိမ့်မယ်လို့မျှော်လင့်ကြောင်းဝန်ကြီး Tillerson ကတည်ထောင်နိုင်ငံသားရေးဝန်ကြီးနဲ့လန်ဒန်မြို့ကပူးတွဲသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
်။ I am hopeful that China as a
မြောက်ကိုရီးယားအနေနဲ့လက်ရှိသူတို့သွားနေတဲ့လက်နက်တွေတီထွင်ထုတ်လွှင့်မှုလမ်းကြောင်းကိုပြန်ပြီးစဉ်းစားဖို့အခြေတင်ဆွေးနွေးမှုမှာလက်ရှိကျင့်သုံးနေတဲ့လမ်းကြောင်းအပါအဝင်အနာဂတ်မှာဆက်စပ်ညှိနှိုင်းမှုတွေပြုလုပ်ရေးကိုပြန်စဉ်းစားဖို့အတွက်ရည်နံတင်ပို့မှုကိုလက်နက်ကောင်းတစ်ဖွဲ့အသုံးပြုပြီးကမ္ဘာအင်အားကြီးတရုတ်နိုင်ငံအနေနဲ့ကိုယ်တိုင်ဆုံးဖြတ်ချက်ချဆောင်ရွက်လိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ
်။ဒါ့အပြင်မြောက်ကိုရီးယားအပေါ်ပြင်းထန်တဲ့အရေးယူဆောင်ရွက်မှုတွေမှာတက်တက်ကြွကြွဥဆောင်နေတဲ့ဗြိတိန်နိုင်ငံကိုလည်းကျေးဇူးတင်ကြောင်း Mr. Tillerson ကပြောပါတယ
်။ I express my appreciation
မြောက်ကိုရီးယားမှာနျူကလ িয়ার လက်နက်အစီအစဉ်ခင့်မီတိုးတက်အောင်ပြုလုပ်ကြိုးပမ်းအားထုတ်မှုတွေနဲ့ချင်း600ရောက်တဲ့သူတို့ရည်တည်ချက်ကိုလူမှုအတိုင်းဝိုင်းကလက်ခံမှာမဟုတ်ဘူးဆိုတာမြောက်ကိုရီးယားနဲ့သူ့အစိုးရတည်အောင်ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့အရေးကြီးတဲ့အဖွဲ့ဝင်နိုင်ငံအဖြစ်တာမကပြင်းထန်ထိရောက်တဲ့ထုတ်ပြန်ချက်တွေအရေးယူဆောင်ရွက်ချက်တွေပြုလုပ်ခဲ့တဲ့ဖြီးတီနိုင်ငံရဲ့ခိုင်မာတဲ့ရည်တည်ချက်တွေဝန်ကြီးချုပ်ကိုကျေးဇူးတင်ကြောင်းကျွန်တော်ပြောပြခဲ့ပါတယ
်။ဗြိတိန်နိုင်ငံသားဝန်ကြီး Boris Johnson ကတော့မြောက်ကိုရီးယားပေါ်တန်တမာရေးအရာပိုးပြီးပြင်းထန်တဲ့ဒဏ်ခတ်မှုတွေထပ်ပြီးပြဌာန်းနိုင်ဖို့နှစ်နိုင်ငံပူးပေါင်းဆောင်ရွက်နေကြောင်းသတင်းထောက်တွေကိုအခုလိုပြောပါတယ်။
Today we discussed how best to enforce the
မြောက်ကိုရီးယားဘက်မှတန်တမာရေးအသုံးချပြီးအပြင်းထန်ဆုံးဖိအားပေးဖို့ရည်ရွယ်ချက်နဲ့ဒီအရေးယူမှုတွေကိုဘယ်လိုပြဋ္ဌာန်းနိုင်မလဲဆိုတာကျွန်တော်တို့ဆွေးနွေးခဲ့ပါတယ်။ကိုရီးယားကျွန်းဆင်မှာလုံခြုံပြီးပြည်စုံပြီးမပြောင်းလဲတဲ့နျူကလ িয়ার ကင်းမဲ့ဇုန်ဖြစ်ဖို့ရည်ရွယ်ချက်နဲ့မြောက်ကိုရီးယားကိုဩဇာလွှမ်းမိုးနိုင်တဲ့တရုတ်အပါအဝင်အခြားမိတ်ဖက်နိုင်ငံတွေနဲ့လည်းပူးတွဲဆောင်ရွက်မှာဖြစ်ပါတယ
်။ဒီလအစောပိုင်းကမြောက်ကိုရီးယားကနေပထမဆုံးချိန်ဟိုက်ဒရိုဂျင်ဘုံစမ်းသပ်ခဲ့မှုအပါအဝင်ပဲ့ထိန်ဒုံးဂျီစမ်းသပ်ပြမှုတွေကိုကန့်ကွက်တဲ့အနေနဲ့ပီရူးနိုင်ငံကနေမြောက်ကိုရီးယားတပ်အမတ်ကြီးထွက်ခွာဖို့ပီရူးဆိုရာကတနင်္လာနေ့ကကြေညာခဲ့ပါတယ်။ဒီလို့ရဟာနှစ်နိုင်ငံဆက်ဆံရေးအတွက်အကျိုးမရှိကြောင်းပီရူးနိုင်ငံဆိုင်ရာမြောက်ကိုရီးယားတပ်အမတ်ကြီးကင်ဖက်ချိုကလည်းတုံ့ပြန်ပြောကြားခဲ့ပါတယ်။ဒါ့အပြင်အမေရိကန်ရဲ့ရန်လိုမုန်းတီးပြီးကျူးကျော်ရန်စားတဲ့မူဝါဒကိုရင်ဆိုင်ဖို့မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်ဖို့တွန်းအားပေးခံရတာဖြစ်တယ်လို့လည်းတမန်ကြီးကပြောပါတယ်
။ Gobierno de Estados Unidos
အမေရိကန်ပြည်ထောင်စုအနေနဲ့မြောက်ကိုရီးယားပေါ်ရန်လိုမုန်းတီးတဲ့ဝါရကိုခဏအထိဆက်ပြီးတော့ကျင့်သုံးနေတာပါ။နိုင်ငံတရားဝါပြောနေထိုင်ရေးအတွက်မနာမနေကြိုးပမ်းနေတဲ့မြောက်ကိုရီးယားပြည်သူတွေကိုအမေရိကန်ကသူ့ရဲ့စစ်အင်အားနဲ့အတူနျူကလ িয়ার ချင်းချောက်မှုကိုဘယ်တော့မှမရက်နာပါဘူး
။လုံခြုံရေးကောင်စီကနေဒီသတင်းပတ်အစောပိုင်းကမြောက်ကိုရီးယားပေါ်တန်ခတ်မှုအသစ်တွေချမှတ်ခဲ့တာနဲ့ပတ်သက်လို့ဥဆောင်ကြိုးပမ်းခဲ့တဲ့အမေရိကန်နိုင်ငံအနေနဲ့အထင်အဆုံးကြုံရလိမ့်မယ်လို့ကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားတမ်မတ်ကြီးဟန်တီဆောင်းကလည်းအင်္ဂါနေ့ကတုံ့ပြန်ပြောဆိုထားပါတယ်ရှင
်။မန်အင်ဂျင်နိုင်ပြောပြခဲ့တာပါရှင်။ VOA American တန်ရဲ့တောက်ကြနေညာပြဆက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖန်ယူနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ည နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိအချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်2019ခုနှစ်စက်တင်ဘာလ15ရက်တောက်ကြနေ့ညပိုင်း VOA အစီအစဉ်တွေကို line တို့မီတာ24 25 32 50နဲ့ line လက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်။အခုည10နာရီတိထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေထဲမှာတော့အမျိုးသမီးကန္တာနဲ့သိပ္ပံနဲ့ဤပညာအစီအစဉ်မှာတင်ပြရမှာက
Everyone's come out with excellent phones that have actually surpassed what they've done with the iPhone 7. So if they have to come out with
a... iPhone 8မှာပါမယ့်ဤပညာတွေမျိုးဆက်တစ်ပညာရှင်တွေအတွက်အာကာသသိပ္ပံမှာဘယ်လိုအလုပ်လုပ်ခွင့်တွေရလာမလဲဆိုတာတွေကိုသိကြရမှာဖြစ်ပြီးသုတဆုံးလေအမေရိကန်တခွင်အစီအစဉ်ကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်။ဒီလိုအစီအစဉ်တွေကမှအခုရင်ဆုံးအမျိုးသမီးကန္တာကိုထုတ်လွှင့်ပေးပါမယ်။ကိုလိုနီခေတ်ကမြန်မာလွတ်လပ်ရေးလှုပ်ရှားမှုမှာပါဝင်ခဲ့တဲ့နာမည်ကျော်စာရေးဆရာမကြီးဒေါခင်မျိုးချစ်ရဲ့နိုင်ငံအကျိုးပြုအခမ်းအနားကိုပြီးခဲ့တဲ့သတင်းပတ်ကထုတ်လွှင့်ခဲ့ပြီးဖြစ်ပါတယ်။ဒီသတင်းပတ်မှာတော့လူမှုအကျိုးပြုစာပေရေးသားရမယ်ဆိုတဲ့စာရေးဆရာမကြီးရဲ့ခံယူချက်အပြင်မြန်မာစာပေသာမကအင်္ဂလိပ်စာပေရေးသားမှလည်းထူးချွန်လာတဲ့ဆရာမကြီးရဲ့မှတ်သားပွဲဘဝခံယူချက်အကြောင်းတွေကိုဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာတော်လာလာတန်းကတင်ပြထားပါတယ်ရှင်။
Usen Kine hung the marionette on the tree branch and asked, Do you remember the dance of the Baloo and the Zaji? I was thrilled by the Zaji, resplendent in flaming red dress, jumping and flying, and the Baloo, dark green and fin-like crest on its head. This is the Siamagi
Dokimyochi, Infinite Variety, so that Gaunyi Nye Yi Ta Gere, Wittu Doe, Yodhi Siaji Usen Kine Chang, Nau Khan Pyu Bi,မြမယုတ်သေးပညာအကြောင်းကိုစိတ်ဝင်စားဖို့ရာရေးသားခဲ့တဲ့ဇာဝင်ခန့်တခံပါအဲ့ဒီဝိတုဟာ1980ခုနှစ်မှာရှစ်တောင်အာရှဝိတုတို့ပြိုင်ပွဲမှာပထမဆုရရှိခဲ့ပါတယ်စာဖတ်ပရိသတ်အများပြားကဒေါခင်မြူချီရဲ့အင်္ဂလိပ်စာအရေးသားဟာမြမစာပေရေးသားတဲ့တောင်ပိုကောင်းမွန်တဲ့အကြောင်းယူဆကြပါတယ်မြမသမိုင်းဝိတုတို့များနဲ့မြမယဉ်ကျေးမှုဓလေ့ဖြစ်တွေ့အကြောင်းကိုစုဆောင်းတင်ပြထားတဲ့ Colorful Burma စာအုပ်ဟာမြမပြည်တွင်းမှာရောပြပမှာပါနာမည်ကြီးလာပါတယ်။ဆီယမကြီးရဲ့စာပေရေးသားနဲ့ပတ်သက်လို့ London City School of Oriental Studies မြန်မာစာဌာနမှာဆီယမဟောင်းတူဖြစ်ခဲ့သူ Anne Ellett ကခုလိုသုံးသပ်ပါတယ်
။ The book that she called Colorful Burma Her Infinite Variety which is a collection of stories
Colorful Burma လို့နာမည်ပေးထားတဲ့စာအုပ်မှာထွေရာ၄ပါးစုံလင်လာပါတယ်။အဲ့ဒီမှာစုဆောင်းဖော်ပြထားတဲ့ဆောင်းပါးအမျိုးမျိုးဟာစွေလာနှစ်တဲ့ဖွေရအများကြီးပါပါလေဒါပေမဲ့ကျမစိတ်ဝင်စားဆုံးကတော့ထိုစဉ်ယဉ်ကျေးမှုဝင်ကြီးဌာနရဲ့ဂီတအကြံပေးပုဂ္ဂိုလ်ဦးခင်စောရေးသားခဲ့တဲ့ညီတန်းပါပဲသူအဆိုရဒေါခင်မျိုးချင်းအင်္ဂလိပ်ဘာသာနှင့်စာပြေးရေးသားခဲ့တာသူတိုက်တွန်းမှုကြောင့်ဖြစ်တယ်လို့ဆိုတဲ့အကြောင်းဆီယမကြီးအဲလက်ကပြောသွားတာပါဒေါခင်မျိုးချင်းကိုအင်္ဂလိပ်လိုရေးသားဖို့တိုက်တွန်းခဲ့တဲ့ဦးခင်စောကဖေဗရီလာ1948ခုနှစ်ကမြမအတန်းကိုစပြီးတည်ထောင်ခဲ့စဉ်မြို့သူအတန်းဖွင့်အမှုတမ်းများမှာ Independent ဒေါ်ဆန်းဒေါ်မြစိန်ဒေါ်စောမုံကြီးနဲ့ဒေါခင်မျိုးချစ်တို့ပါဝင်ရဲ့အကြောင်းထိုစဉ်ကဒေါခင်မျိုးချစ်တင်ပြခဲ့တဲ့လှိုင်ထိတ်ခေါင်းတင်အလွားမင်းသမီးအကြောင်းကတော့အများကထင်ထားကြသလိုကနောင်မင်းသားသူထံပြန်လာဖို့မဲခုမျောနေတာတသက်မဟုတ်ပဲလှိုင်ထိတ်ခေါင်းတင်ဘောလေများရဲ့အ내တီပဲဟာစိတ်ဓာတ်ခိုင်မာပြီးမြို့သမီးအရေးတွေးရှိမှုကိုပြသနိုင်ခဲ့တယ်လို့လေအန်အဲလက်ကပြောခဲ့ပါတယ
် So as Ukinzo says Kimyochi was already speaking as a
Ukinzo ရေးသားခဲ့တဲ့အတိုင်းဒေါ်ခင်မျိုးချစ်ဟာအဲ့ဒီခေတ်ခရဲကဆလို့မြို့သမီးများဒန်းတူအခွင့်အရေးရရှိမှုကိုအားပေးထောက်ခံခဲ့တာဖြစ်ပါတယ်စကားချီမှာ Ukinzo ဆက်ပြီးရေးသားထားတာကတော့ဒေါ်ခင်မျိုးချစ်ရဲ့ကိုယ်အမည်ကိုယ်ပိုင်အတွေ့အခေါ်ဟာစာဖတ်ပရိသတ်ကမမျှော်လင့်တဲ့ရှုထောင့်နဲ့စိတ်ဝင်စားမှုဘက်ကလာတဲ့အတွက်တိတ်ကိုဆန်းသစ်စေပါလေလို့ဆီယမကြီးအဲလက်ကရှင်းပြသွားတာပါဆီယမကြီးဒေါခင်မျိုးချီနေနဲ့ငယ်စဉ်တောင်ကြီးခလေးဘွားကလေးကစာကျဲကျဲမဟုတ်မခမ်းမင်းကလေးဖြစ်ခဲ့ပါလေ ဖခင်ဦးတော်ကရသွေဝန်တော့ဖြစ်လို့မြမပြည်တခွင်နေပြောင်းတာဝန်ထမ်းဆောင်ရတဲ့အတွက်သူ့ကလေးဘွားဟာအခြေတကျမရှိခဲ့ပါဘူးမိခင်ဖြစ်သူဒေါ်တန်းတင်ကလည်းမွေးချင်း9ယောက်နဲ့ခေါင်းမာထားတဲ့သမီးကြီးတဲ့တခြားသားသမီးတွေကိုဦးစားပေးတာတွေ့ရတော့ထိုစဉ်ကမခင်မြငယ်အမည်ရှိခဲ့တဲ့ဒေါက်ခင်မျိုးချစ်ဟာကျောင်းစာအုပ်များနဲ့သာအချိန်ကုန်ခဲ့ပြီး Shakespeare, Victor Hugo နဲ့Charles Dickens အစရှိတဲ့နာမည်ကြီးအင်္ဂလိပ်ဂန္ဓဝန်စာပေတွေကိုလေ့လာလိုက်စားခဲ့ပြီးစာရေးဆရာမအဖြစ်သူအသက်မွေးဝမ်းကြောင်းပြုမယ်လို့စိတ်ပိုင်းဖြတ်ခဲ့ကြောင်းသိရပါတယ်။စစ်ကြိုခေတ်ကမျိုးချစ်လှူရှားမှုများမှာပါဝင်ခဲ့ပြီးတဲ့နောက်စစ်ပြီးမှာတော့သူကမြမတမိုင်းမြမယဉ်ကျေးမှုအကြောင်းမဂ္ဂဇင်းများမှာအင်္ဂလိပ်ဝိတ္ထုလိုဆောင်းပါးများရေးသားခဲ့ပါတယ်။1949ခုကနေ50ခုကြာဒေါက်ခင်မျိုးချစ်ဟာဘာသာပြန်စာပေအဖွဲ့မှာအမှုထမ်းခဲ့ပြီး1958ခုနှစ်ကနေ1962ခုနှစ်ထိအင်္ဂလိပ်ဘာသာထုတ် The Guardian သတင်းစာမှာဆောင်းပါးအက်ဒီတာဖြစ်ထမ်းဆောင်ခဲ့ပါတယ်။ဒေါက်ခီမျိုးချစ်ဟာနယ်ချိတ်အင်္ဂလိပ်ကိုတိုက်ထုတ်ရာမှာအာဂျိုမန်တဲ့ပါဝင်ခဲ့ပြီးမြေသူ့မှာနိုင်ငံခြားသားမစ်စ်ဝီရင်းချာများရှိသလိုသူဟာအင်္ဂလိပ်ဂန္ဓဝင်စာပေကိုလည်းလွန်စွာမှနှစ်သက်ခဲ့သူတစ်ဦးဖြစ်တယ်လို့ဆိုပါတယ်။1982ခုနှစ်နဲ့1990ခုနှစ်များမှာသူနဲ့သူ့ခင်မဆရာဦးခင်မောင်လတ်တို့ဟာKing Lear နဲ့ Anthony and Cleopatra စတဲ့အင်္ဂလိပ်ဂန္ဓဝင်စာပေတွေကိုအခြေပြုပြီးတပည့်တွေကိုနိုင်ငံရေးသင်ခန်းစာများယူတတ်အောင်ပါနှိုင်းယှဉ်တင်ကြားပြသခဲ့တယ်လို့လည်းသိရပါတယ်။ဒေါက်ခင်မျိုးချစ်ဟာ1963ခုနှစ်ကနေ1968ခုနှစ်အထိအင်္ဂလိပ်ဘာသာထုတ် The Working People's Daily မှာ Editor ဖြစ်ထမ်းဆောင်ခဲ့ပါတယ်။ထိုစဉ်ကသူဟာအာဏာပိုင်များရဲ့ညှဉ်းပန်းမှုကိုခံရမှသိရနဲ့ပြည်သူလူထုကိုတင်ပြသင့်တယ်ပြည်သူလူထုကတည်တည်နေလို့သူယုံကြည်ရင်ရရဲ့ဝဝတင်ပြလေရှိခဲ့တယ်လို့လေအန်နဲအလက်ကပြောပါတယ
် She was quite outspoken in her criticism of the official demand that writers
ဆိုင်းဆရာများရဲ့ဝိထုတွေဆောင်းပါးတွေဟာပြည်သူအကျိုးပြုစာပေဖြစ်ရမယ်တနည်းဆိုစာပေအနှစ်သာရအတွက်မဟုတ်ဘဲဆိုရှယ်လစ်စာပေမျိုးရေးရမယ်လို့အာဏာပိုင်တွေကထိုစဉ်ကပြောခဲ့တာနဲ့ပတ်သက်လို့ဒေါက်ခင်မျိုးချစ်ကပူပူလင်းလင်းပဲဝေဖန်ခဲ့တယ်လို့ဆီယာမကြီးအလက်ကပြောသွားတာဖြစ်ပါတယ်။ဆီယာမကြီးဒေါက်ခင်မျိုးချစ်ကလူလူရဲ့ခန်းစားချက်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်နိုင်ခွင့်နဲ့ပတ်သက်လို့လေသူ့အမြင်ကိုရေးသားခဲ့ပါသေးတယ်။ချွေဂျော်ဒန်တွေကိုရှေ့ခေတ်မဲလိုက်စင်ကလေးကလူတွေဟာအော်ဟစ်ခဲ့ကြတယ်။1930ခုနှစ်မြတ်မှာလေလေချောင်းကွဲလူမတက်မျိုးချစ်မြန်မာတွေဟာနေချေကိုတော်လံအော်ဟစ်ခဲ့ကြတာဖြစ်တယ်လို့ဆီယာမကြီးကပြောခဲ့တဲ့အကြောင်းအန်နဲအလက်ကပြောပါလေ
We nearly burst our lungs crying တကယ်မျိုးဟဲ့တို့ဗမာမိတုတ်မိတုတ်ရှုရှုအရေးတော်ပုံအောင်ပါစေ
ဒီလိုမျိုးချစ်စိတ်ဓာတ်တက်ကြွတာနဲ့အင်္ဂလိပ်ကိုလိုနီနေချေစနစ်ကိုကန့်ကွက်အော်ဟစ်ခဲ့ကြတဲ့တို့ဗမာတွေကတိတော့ဘယ်လိုအခြေစိုက်နေပါလဲဆိုပြီးတော့လေစမ်းစစ်ရမှာတော
့ Today That's 1967, she says. The cry, right for the people, is being dinned.
သူဆိုကနေ1969ခုနှစ်ခြေနေမှာတော့ပြည်သူအကျိုးပြုစာပေရေးပါဆိုပြီးနားရိုက်သွင်းခံရတဲ့ပုံစံမျိုးနဲ့ရေးနေတဲ့အကြောင်းပြည်သူအကျိုးပြုစာပေဟာဆီယာမကြီးမြင်ရစာပေဟာအမှုပညာတရားဖြစ်တယ်။ပကြီးပမှုပညာရရနဲ့အတူတူပါပဲ။စာပေကိုစာပေအနှစ်သာရတွေ့ရေးဖို့နဲ့စာပေကိုလက်လွတ်စပယ်ရေးဖို့အပြင်ရင်တီတီမေးဖို့နဲ့ပြည်သူလူထုကိုလေးစားအကျိုးပြုတတ်ဖို့လူကြောင့်လဲဆီယာမကြီးကပြောပြခဲ့တယ်လို့ NN Alert ကရှင်းပြသွားတာဖြစ်ပါတယ
် Manufacturing crude a don't like a did like unpalatable
don't like a did like တင်ပြတဲ့ဝါဒတွေဆောင်ပုတ်တွေဟာပြည်သူလူထုကိုအကျိုးမပြုတဲ့အပြင်ပြည်သူလူထုကလည်းလက်ခံမှာမဟုတ်ဘူးလို့ဆီယာမကြီးဒေါက်ခင်မျိုးချစ်ကရေးသားခဲ့တဲ့အကြောင်းလဲ NN Alert ကပြောသွားပါသေးတယ်ဆီယာမကြီးဒေါက်ခင်မျိုးချစ်ရဲ့ဘဝခံယူချက်ကဘယ်လိုများပါလဲ။ကိုယ်လုံးလေးပြီဖြစ်တဲ့ဆီယာမကြီးဒေါက်ခင်မျိုးချစ်ဟာအသက်အရွယ်ကြီးရင်ပြီးအဆင့်မြင့်များကိုက်ခဲတဲ့ယောဂါကြောင့်အိယာထဲနေရတာများပြီးမြင်သူဟာတရားရှိသူတစ်ဦးဖြစ်တယ်လို့သိရပါလေ။သူဟာအဆိုးတဲ့ကအကောင့်ကိုမြင်တတ်သူဖြစ်ပြီးဟာတညာဇဝနညာထက်သူတစ်ဦးလည်းဖြစ်ပါလေ။သူမိတ်ဆွေရောင်းရင်းအများစုကိုလည်း The Gift of Laughter ဆိုတဲ့မြမဟာတများအကြောင်းသူထုတ်ဝေတဲ့စာအုပ်ကိုမြတ်တာလက်ဆောင်ဖြစ်ပြီးလေးရှိပါတယ်။ဒါကြောင့်လည်းအန်နဲအလက်ကဆီယာမကြီးတတ္တီကိုချီးကျူးခဲ့ရမှာစိတ်ဝင်စားပွေရဖြစ်တဲ့ဒေါက်ခီမျိုးချစ်ရဲ့စာပြန်ရေးသားချက်ကိုတင်ပြရင်ဒီသတင်းပိုင်ရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါလေရှင်
။ No, don't say to me that. ကြောက်စရာရှိတာလေကြောက်စိတ်ပူစရာရှိလေပူပန်းငိုစရာရှိလေငိုပြီးတော့လှုပ်စရာရှိတာလှုပ် You can bend but never break me cause it only serves to make me more determined to achieve
ဒလလာဒန်စီစဉ်တည်ဆက်ပေးနေတဲ့အမျိုးသမီးကန္တာကိုအခုလိုတောက်ကြနေညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့စနေနေ့မနေ့ပိုင်းမှာနှာစင်နိုင်ကြပါရဲ့ရှင
် VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်TVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုးရူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အဖက်ဆင်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ပြည်ရဲ့တောက်ကြနေညပိုင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတုတ္တဆောင်လင်အမေရိကန်တခွင်စီစဉ်ကိုထုတ်လွှင့်ပေးသွားပါမယ်။ဒီသတင်းဖတ်မှာတော့ drone အသုံးပြုသူတွေလိုက်နာဖို့ချမှတ်ထားတဲ့စီမင်းစီကံတွေနဲ့ drone အကြောင်းဝါသနာရှင်တဦးဖြစ်တဲ့ကိုရဲထွန်းကိုကိုအောင်အောင်ကဆက်သွယ်မေးမြန်းတင်ဆက်ထားပါတယ်ရှင်။
ကိုရဲထွန်းကဒီ drone ဝါသနာရှင်တူပေါ့နော်ဆိုတဲ့အခါကျတော့ဒီ drone ကိုဘာကြောင့်ဝယ်ပြီးတော့သုံးမယ်လို့ဟိုဆုံးဖြတ်ခဲ့တာလဲခင်ဗ
ျဟုတ်ကဲ့ကျွန်တော်ကဒီဓာတ်ပုံတွေဗီဒီယိုတွေရိုက်တာအရင်ဝါသနာပါရဲ့ဒါပေမဲ့ဒီလိုမျိုး drone ကိုသုံးတဲ့အခါမှာအမြင်ကနေပြီးတော့စီးပြီးတော့ရိုက်လို့ရတဲ့အတွက်ကြောင့်မလို့ကျွန်တော်ရှုပ်ပြင်းလည်းပိုလှတယ်ဗျာပြီးတော့ကိုရိုးရိုးဒီအောက်ကနေမမြင်ရတဲ့ဟာတွေလည်းမြင်ရတယ်ဥမာနေနေအောင်ဒီစင်းလိုက်ချိန်မှာညနေခင်းစီစာတော့မနေ့ကနေအောင်ထွက်လာတဲ့ချိန်လို့ပါလို့အရင်လာတယ်အဲ့ဒါကြောင့်မလို့ဒီ drone ကိုဝယ်တာဖြစ်ပါတယ
်ဟုတ်ကဲ့ drone ကိုအသုံးပြုပြီးတော့အခုလိုဓာတ်ပုံဗီဒီယိုတွေကဟိုအပျော်တက်တက်ပဲရိုက်တာပဲလား
ကျွန်တော်ကတော့ပြောမယ်ဆိုလို့ရှိရင်ကျွန်တော်ပြီးခဲ့တဲ့လတုန်းကလည်းကျွန်တော် document တခုလုပ်ခဲ့တာပေါ့နော်ကျွန်တော်ဒီ Niagara Falls ဆိုတဲ့ပတ်သက်ပြီးတော့လုပ်တဲ့ချိန်မှာလည်းကျွန်တော် drone ကိုသုံးခဲ့တယ်အများအပြည့်တော့ကျွန်တော်ရဲ့ project တွေပေါ့နော် music video ကိုကျွန်တော်အခုတချို့တွေရိုက်နေတာရှိတယ်ဒီ American နိုင်ငံအစိုးရတချို့တွေရိုက်နေတာတွေမှာလည်းကျွန်တော် drone ကိုသုံးတာဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့ဥပမာခုနလိုမျိုးပေါ့နော်ဥပမာ Niagara Falls ဆိုတာကတော့ဒီမှာကတော့သဘာဝဥယျာဉ်ပေါ့လေဆိုတော့ဒီ America မှာကဒီအများပြည်သူနဲ့သက်ဆိုင်တဲ့နေရာတွေမှာ drone တွေပြန်တန်းခွင့်မပြုဘူးဆိုပြီးတော့ target ထားတာတွေလည်းရှိပါတယ်ဆိုတော့ဒီစီမင်းစည်းကမ်းနေနဲ့ပတ်သက်ပြီးတော့ America မှာဟိုဘယ်လိုချမှတ်ထားသလဲဆိုတာလေးနည်းနည်းလောက်ရှင်းပြပါဦး
โอเคကျွန်တော်ဒီ drone ကိုမပြန်ခင်မှာကျွန်တော်ဒီအမေရိကရဲ့ Federal Aviation Administration ပေါ့နော် FAA လို့အတူတောက်ခေါ်တော့ပေါ့နော်တိုးနေလဲသူစီမှာကျွန်တော် certificate registration လောက်ရတော့ပေါ့နော်အဲ့ဒီမှာတော့သူ safety guideline တွေမှာသူပေးထားတာတော့သူက guideline ပဲပြောထားတော့ပေါ့နော်ဘာမလုပ်လို့လို့တော့မပြောတော့ဘူးဒီပေါ်တော့ကအနေပေါ့နော်ဒီ pay လေးရအောက်မှာပြန်ရမှာတော့ပြီးတော့ဒီတပြင်းလေးမြန်နေတော့မှမပြန်ရမှာတော့ဒီတော့ဒီအနေနဲ့ဒီပြန်တဲ့ခါမှာ drone ကိုကိုမျက်လုံးကမြင်နေရမှာပေါ့နော်မျက်လုံးအချို့လူကပြောနှစ်မိုင်သုံးမိုင်လွှင့်လိုက်တယ်ကိုလည်းမမြင်ရဘူးအဲ့လိုမျိုးမလုံသိနေတာတော့ပြီးတော့ဒီ emergency လုပ်နေတဲ့ plate တွေပါတွေရဲ့တော့မှသွားပြီးတော့ drone ကိုမပြန်ဘူးပြီးတော့အားကစားရုံတွေရဲ့တရားတွေဒီပြောမစလို့ဆိုလို့ဆိုရင်အားကစားကစားနေတဲ့လူစုဝေးတွေပေါ်မှာမပြန်ဘူးပြီးတော့အရက်တော့ပြီးတော့မပြန်ဘူးပြီးတော့နောက်ပြီးတော့ဒီလေးမြန်ကွင်းနဲ့9မိုင်တောက်ဝင်ကျင်မှာပေါ့နော်ပြန်မယ်ဆိုလို့ဆိုရင်လေးမြန်ကွင်းကဒီ flight control ကိုဖုံးခေါ်ပြီးတော့မှခွင့်ယူပြီးတော့မှပြန်မှုဆိုတာလေအဲ့လိုမျိုး guideline တွေသူတို့ပေးထားတာပေါ့နော်ဟိုဒါပေမဲ့လုံးလည်းလို့ပြောတာတော့မဟုတ်ဘူး guideline တွေပေးထားလို့ပြောအောင်ပေါ့နော
်ဟုတ်ကဲ့ဆိုတော့ဒီ Niagara ရေတံခွန်မှာရိုက်ခဲ့တယ်ဆိုတော့အဲ့လိုရိုက်တဲ့အခါမှာကျတော့ဟိုလူတွေပေါ်မှာတော့ရှောင်ပြီးတော့ရိုက်ရတာပေါ့
ဟုတ်ကဲ့ကျွန်တော်လူတွေပုံမှာမရိုက်ပါဘူးကျွန်တော်လွတ်တဲ့ခါမှာလဲဒီ parking lot လူမရှိတဲ့နေရာကနေပြီးတော့တခါ drone ကိုပြင်တင်လိုက်တယ်ပြီးတော့မှဒီရေတံခွန်ပေါ်ပေါ့နော်သဘောရေတံခွန်ရဲ့အတဲမှာကျတော့လူမရှိဘူးလေတေချာကလူမရှိဘူးအဲ့လိုနေရာမှာကျွန်တော်ရိုက်တာဖြစ်ပါတယ်ပြီးတော့မြစ်ပုံမှာပေါ့နော်မြစ်ပုံမှာလဲဒီတိုင်းပဲမြစ်ရဲ့ပုံမှာစီးနေတဲ့ပုံမှာရိုက်တယ်ဆိုတော့လူတွေနဲ့လည်းလုံးဝဝေးကွာပါတယ်အဲ့ဒါပြဿနာမရှိပါဘူး
drone အသုံးပြုသူတွေကဒီမှာဆိုလို့ရှိရင်တော့ခုနကလောဝါသနာအလျောက်အသုံးပြုတဲ့လူတွေကတော့လူနဲ့ပတ်သက်ပြီးတော့ပေါ့နော် certificate တွေဘာတွေယူစရာမလိုဘူးဆိုတာကျွန်တော်တို့သိရပါတယ်ဒါပေမဲ့ဒီ drone ကိုတော့ဟိုမှတ်ပုံတင်ရတာပေါ့လေ
โอเคก็ถ้าคือเราดีนี่บ่อัปปี้รู้ว่าปี55,000ออกบ่เนาะที่ในโจมบ่เนาะไอ้โจมนี่ก็คือตัวเซอร์ติฟิเคทลงอ่ะตัวบ่รีจิสเตอร์ลงอ่ะบ่เนาะทุกโอ้2မျိုးบ่เนาะเราก็เราเนี่ยโจมကိုเราရီဂျစ်စတာလောက်တာဖြစ်တယ်ဒါပေမဲ့ကျွန်တော်ရဲ့ license နဲ့ကျွန်တော်လုပ်မယ်ဆိုလို့ရှင်တဘောကကျွန်တော်ပို့ပြီးတော့အစီအစဉ်နဲ့လုပ်တယ်လုပ်ရရတာပေါ့ဗျာဥပမာတကယ်ကို commercial ဒီလိုရိုက်တာတော့ပေါ့နော်အော်တကယ်ကို55ပေါင်နဲ့ပိုများပိုစီးတဲ့ဒရုန်းတွေရှိတယ်လေတကယ်ကို commercial drone ခလာတကယ်ကိုတမိုးလည်းအရင်ကြီးတယ်ကျွန်တော်လည်းမတက်နိုင်ပါဘူးအဲ့လောက်ကြီးလေအဲ့လိုမျိုးတမိုးကြီးတဲ့ drone နေပြီးတော့တကယ်အဲ့လို drone တွေကြတော့ပို့ပြီးတော့မြင့်လို့လည်းမြင့်မြင့်လည်းသွားလို့ရတယ်ပို့ပြီးတော့လုပ်လို့ရတယ်ရက်လို့ရတယ်ရှိတာပေါ့နော်ဒါပေမဲ့ drone ရဲ့တယ်ဆိုတော့မှမပုံနေမဲ့ CC license မဲ့ CC ဒီ local မှာရှိတဲ့ဒီရဲ့ authority တွေကအမျိုးမျိုးရှိတယ်ဥပမာဖွင့်ယူရတော့ပေါ့နော်ကျွန်တော်လုပ်တဲ့အလုပ်ကဒီ Duke University ဆိုလို့ရှိလို့ရှိနေတယ်ဒီမှာ drone လုပ်နေတယ်ဆိုရင်ဘယ်သူကဆိုအခွင့်အရေးတောင်းရတယ
်ကိုရထွန်းအခုဝယ်ထားတဲ့ drone ကြတော့ဘယ်လိုအမျိုးအစားလဲဗ
ျကျွန်တော်ဝယ်ထားတာတော့ DJI Phantom 4 Pro လို့ဖြစ်ပါတယ်
ဆိုတော့အခုနောက်ပိုင်းမှာကအဲ့ DJI ဆိုလို့ရှိရင်လေဒါ drone ထုတ်လုပ်တဲ့ကုမ္ပဏီထဲမှာဆိုရင်နာမည်ကြီးတဲ့ကုမ္ပဏီတစ်ခုပေါ့နော်ဆိုတော့ DJI အပြင်အခုနောက်ပိုင်းမှာဆိုလို့ရှိရင်တို့ကဟို portable ပေါ့ပို့ပြီးတော့သေးပြီးတော့လိုလေကူကူသေလို့ရတဲ့ဟာလေးတွေကိုလည်းတို့ Mavic 2ဘာလို့ဟိုထပ်ပြီးတော့ထုတ်တာလည်းရှိပါတယ်ဆိုတော့ဟိုဘာကြောင့်ဒီ Phantom 4ကိုရွေးချယ်ခဲ့တာလဲ
ဟုတ်ကဲ့ပြောမစို့ DJI ကတော့ပြောမစို့ဒီ drone ကိုစပြီးတော့ဒီကျွန်တော် portable drone တွေထုတ်တာက DJI ကပထမဆုံးမဟုတ်တော့ခုနပြောတဲ့သူပြောတဲ့ Mavic ဆိုတာလည်း Mavic ဆိုတာလည်းပြောဖန်တီး DJI ကပိုင်တဲ့ drone မဟုတ်တော့ဒါပေမဲ့ပို့လို့သေးတာပေါ့နော်ပြောမစို့ quality ကတော့ကျွန်တော် quality နဲ့ဆိုမတည်ငြိမ်းပဲဒါပေမဲ့တော့ပို့သေးတယ်အဲကျွန်တော်ဘာကြောင့်ဖန်တဲ့ပို့တော့ဖန်တဲ့ပို့ကပြောမစို့ user friendly ပေါ့နော်သုံးတဲ့လူတွေအတွက်ဥပမာပြဒီဖန်တဲ့ဖုန်းမှာဆိုလို့ကြည့်သူက sensor တွေပါတယ်။တဘောကကျွန်တော်တစ်တင်နောက်မှာကတ်သွားလို့ဆိုလို့ရှိရင်သူကချက်ချင်းကိုရက်သွားတယ်။သူဘလို့ကျွန်တော်ကအသိမဆိုင်တော့မို့သူကတကယ် annual တိုက်တော့မဆိုလို့သူကရက်သွားတယ်။သူက sensor အရှိမောင်အနောက်မောင်ကင်မရာတွေပါတယ်။အဲ့ကင်မရာကနေပြီးတော့အမြဲတမ်းသူက sense လုပ်နေတာပေါ့နော်။အမြဲတမ်းသူကဒီပြောမစို့ geographic location ပေါ့နော်။သူကအမြဲတမ်း map ပင်လုပ်တယ်။တဘောကတစ်တင်နေရှိတာပါတစ်တင်ကိုတုတ်တူခါတယ်။သူရဲ့ကင်မရာနဲ့သူကဆွဲလိုက်တယ်။သူရဲ့ program ဆွဲပြရတယ်။သွားနေတဲ့အချိန်မှာသူကချက်ချင်းကျွန်တော်ကိုကြည့်ရမယ်ဆိုလို့ဆိုတော့ချက်တင်ရတိပင်းတိုက်တော့မဆိုဆိုရက်လိုက်တယ်ဆိုတော့ကျွန်တော်တို့ပြောမှဆိုလို့ဆိုရင်ကျွန်တော်တို့မျိုးစပြီးတော့ဒီ drone ကိုစပြန်တဲ့လူကြောက်ပြောမှဆိုရင်ကျွန်တော်တို့ကပြောမှကိုတော့အရန်ကိုပြောတော်လဲလို့ပြောလို့မရဘူးပေါ့နော်ပြောမှဆိုကျွန်တော်တို့က user beginner လို့ပြောလို့ရမှာပေါ့နော် beginner တော့ပြောဆိုစင်ဒီ pendant pendant pro ကအရန်ကောင်းတော့ပေါ့တော့ကအဲ့လိုခုနမတိုက်မှာတော့ပါတော့သူကသူကကြိုတင်ပြီးတော့ကာွယ်တာပေါ့နော်အမျိုး program တွေမျိုးစုံလုပ်တာတော့တစ်ချက်မှဖြစ်ပါတယ်
ဆိုတော့ဒီ drone ကိုကျွန်တော်တို့အသုံးပြုတဲ့အခါမှာလေးပဲဟို drone map ကိုစပြီးတော့ဖွင့်လိုက်ကြတဲ့ရပေါ့လေဥပမာကျွန်တော်တို့ပြန်တန်းလို့မရတဲ့နေရာတွေမှာဆိုလို့ရှိရင်တို့ကဒရီပေးစာရန်ပြတယ်ပေါ့နော်ဒီအနားမှာလေရင်ခွင့်ရှိတာတို့ဘာလို့ပေါ့ဆ
ိုတ
ော့တခါဆိုရင်ကျွန်တော်လည်းဘယ်လိုအထူးကြုံမှုလဲဆိုတော့ nuclear ဒီ power plant ပေါ့နော်လျှက်စစ်တအားပေးစက်ရုံရှိလို့ဆိုပြီးတော့အဲ့လိုနေရာမျိုးမှာကြတော့ drone ကလုံးဝပြန်တက်လို့ကိုမရတော့အောင်ကိုတို့ကကိုထိမ့်ချုပ်ထားတာပေါ့လေဆိုတော့ကိုရဲထုံးရောအဲ့လိုအခြေအနေမျိုးတွေကြုံခဲ့ဘူးပါလား
ဟုတ်ကဲ့ခင်ဗျာကျွန်တော်အခုကျွန်တော်နေတဲ့ကျွန်တော်အိမ်ကလည်းဒီလေမြန်ကွင်းရဲ့ငါးမိုင်ကောက်ကွင်းကျင်းမှာစီးတဲ့အတွက်ကြောင့်မလို့တခါတကြလို့ဆိုလို့ရှိရင်အများကြီးတော့ကျွန်တော်ပေးပြတယ်တခါကျရင်ကျွန်တော်ပေးမပြဘူးချက်ချင်းကိုကျွန်တော်အမှဖရိုင်စာနဲ့ပေါ်ရီစလိုက်ပေါ်လာပြီးတော့ flight control ဘာညာအဲ့တဘောမျိုးတွေပေါ့နော်အဲအရင်ကငါးမိုင်ကောက်ကွင်းကျင်းစီးတဲ့ကြောင့်မလို့အဲ့လိုဆိုတော့ဒါပေမဲ့ခဏလေးပဲပြန်ပြောက်သွားပြီးတော့ပြန်ပေးတတ်ပါတယ်ဘာလို့ကျွန်တော်မှကျွန်တော်အနေနဲ့လေမြန်ကွင်းကပြောမဆိုရင် local လေမြန်ကွင်းပြတော့ကြောင့်မလေမြန်နေတော့တိတ်တော့အများကြီးတော့မရှိဘူးတော့တင်းလို့သတင်းသတင်းလောက်ပဲဒီ private လေမြန်ကွင်းလေမြန်တွေပဲတက်တာဆင်းတာပဲဖြစ်တော့ပေါ့နော်ဟုတ်တယ်အဲ့လိုမျိုးကြုံမှုပါပဲ
ကိုအောင်စီစဉ်တင်ဆက်ပေးနေတဲ့သုတဆောင်လေအမေရိကန်တခွင်အစီအစဉ်ကိုအင်ကာနေ့မနက်ခင်းမှလည်းနောက်တစ်ချိန်ပြန်လည်နှာစင်နိုင်ပါရဲ့ရှင်အခုသိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရပါမယ်။စက်တင်ဘာလ10ရက်နေ့မှာစတင်ထုတ်လိုက်ပြီးဖြစ်တဲ့ Apple ကုမ္ပဏီရဲ့ iPhone အသစ် iPhone 8မှာဘလို့ဤပညာအသစ်တွေပါလာတယ်လဲဆိုတဲ့အကြောင်း Digital ဓာတ်ပုံတွေကနေလူတွေရဲ့လက်ပွေတွေကိုခိုးယူလို့ရနိုင်လောက်တဲ့ဤပညာပေါ်နေတဲ့အကြောင်းနဲ့အတူမျိုးဆက်သစ်ပညာရှင်တွေအတွက်အာကာသသိပ္ပံကဏ္ဍမှာအလုတ်ကိုင်းအခွင့်အမ်းတွေပေါ်လာတော့မယ့်အကြောင်း VOA သတင်းတောက်တွေရဲ့သတင်းလွှာတွေကိုစူးစီးပြီးဒီတစ်ပတ်ရဲ့သိပ္ပံနဲ့ဤပညာအစီအစဉ်မှာကိုကျော်ကျော်သိန်းကတင်ပြထားပါရရှင
်။ Apple ကုမ္ပဏီကိုဘူးပြောတည်ထောင်ခဲ့တဲ့ကွယ်လွန်သူ Steve Jobs ကပထမဆုံး iPhone ကိုထုတ်ပြီးခဲ့တာ10နှစ်ပဲရှိပါသေးတယ်။ အဲ့ဒီချိန်ကလေးကစမတ်ဖုန်းစည်းကွက်မှာတခြားကုမ္ပဏီတွေနဲ့ပြန်ဆက်မှုဟာတိုက်ပွဲကြီးတစ်ခုလိုဖြစ်လာတာပါ။ကုမ္ပဏီတခုကတခြားကုမ္ပဏီထက်ပိုတောင်အောင်အသေးအကျိုးစားနေပါတယ်။ Samsung နဲ့ LG တို့ကဒီနှစ်အတွက်သူတို့ရဲ့ဖုန်းအသစ်တွေထုတ်ထားပြီးပါပြီ။ဒါကြောင့်လည်း iPhone 8 အပေါ်မျှော်လင့်ချက်တွေကအသိကိုမြင့်မားပါတယ်။ iPhone အသစ်မှာဘာတွေများပါလာပါသလဲ။ Smartphone အသစ်မှာသုံးဆွဲသူတွေအတွက်မရှိမဖြစ်တဲ့တခုခုမပါဘူးဆိုရင်ဖုန်းအသစ်ထုတ်တာဘာမှအတိတ်ပဲရှိမှာမဟုတ်ပါဘူး။လုံးခဲ့တဲ့နှစ်ကထွက်တဲ့ iPhone 7 ဟာသူ့အရင် iPhone 6 ထက်နည်းနည်းပဲပိုကောင်းတာကြောင့်တိုင်မက်တွေကခက်မြန်မြန်ပဲအသာရသွားကြတယ်လို့ Mobile Geeks အဖွဲ့က Nicole Scott ကပြောပါတယ
်။ Everyone's come out with excellent phones that have actually surpassed what they've done with the iPhone 7. So if they have to come out with a
ကုမ္ပဏီတိုင်းကသိကောင်းတဲ့ဖုန်းတွေထုတ်လာကြပြီးတော့ iPhone 7 မှာပါရာရီထက်တကယ်ကိုပိုကောင်းကြပါတယ်။ဆိုတော့မတရားကိုကောင်းပြီးအရေးအသွေးတာလွန်နဲ့ဖုန်းမျိုးဖြစ်မှာပဲတခြားဖုန်းတွေနဲ့ကွဲပြားမှာပါ
အခုဟာအားလုံးကညံတုလို့ခေါ်တဲ့ AI နဲ့ပတ်သက်တာကြီးပဲလို့ကျွမ်းကျင်သူတွေကပြောပါတယ်ပြီးကြတဲ့ပတ်ကဘာလင်မှာလုတ်သွားတဲ့နိုင်ငံတကာလျှက်စစ်ပစ္စည်းပြပွဲမှာတရုတ်ကုမ္ပဏီဟာဝေကသူတို့ရဲ့ smartphone processor အသစ်ကိုထုတ်ပြပါတယ်အရင်တုန်းက cloud ပေါ်မှာလုတ်ခဲ့တဲ့အလုပ်တွေကိုဒီ processor အသစ်နဲ့လုပ်နိုင်ပြီလို့ဟာဝေကုမ္ပဏီရဲ့ CEO Richard Yu ကပြောပါတယ
် We called neural network processor
ဒါကို neural ကွန်ရက် processor လို့ကျွန်တော်တို့ခေါ်ပါတယ်။သိကိုသေးပါတယ်။သေးလုံးပါတယ်။ဟုတ်တယ်မလား။ဒါပေမဲ့သူ့အထက်မှာ transistor ဘယ်နှလုံးပါတယ်လဲမှန်းကြည့်နိုင်မလား။ခမှန်းကြည့်ပါဦး။ဒီလောက်သေးတဲ့ချစ်ပြားလေးထဲမှာ transistor ပေါင်း 9.5 billion ပါပါတယ
်။ cloud ကနေလို့တာက Apple ရဲ့ Siri နဲ့ Google ရဲ့ OK Google တို့လို့လို့တာကိုနည်းနည်းတော့နှီးစေပါတယ်။ဒါကြောင့်လဲ processor နဲ့လို့လို့ရပြီဆိုရင်တော့ပုံမြန်လာမယ်လို့ Nicole Scott ကမြင်ပါတယ်။
If some of that can happen on the phone, it would decrease latency times and actually make the phone
အဲ့ဒါတချို့ကိုဖုန်းပေါ်မှာရလာမယ်ဆိုရင်နှောင့်နှေးတာပိုနေသွားပြီးတော့ဖုန်းရဲ့လုံနိုင်စွမ်းအများကြီးပိုပြီးထက်မြက်လာမှာပါ။အ
ဲ့ဒါပြင်တော့ iPhone အသစ်မှာမျက်နှာပြင်အပြည့် OLED screen နဲ့ wireless နဲ့အားသွင်းတဲ့ဖုန်းမျိုးစားတွေလည်းပါလာပါတယ်။ဒါပေမဲ့လည်းအဲ့ဒါတွေကတခြားဖုန်းတွေမှာအရင်ပါထားပြီးသားပါ။ကြီးမားတဲ့အချက်တစ်ခုအနေနဲ့ပါလာတာကတော့သိမြန်ပြီးအတိအကျနဲ့လူမျက်နှာကိုမှတ်ထားနိုင်တဲ့စွမ်းရည်ဖြစ်ပြီးလက်ပွေနဲ့ဖွင့်ရတာအဆုံးသတ်သွားမှာပါ။ဒါပေမဲ့ Apple PC တွေရဲ့အရေးကြီးတဲ့နောက်ချက်တစ်ခုကိုလည်း Michael George Villanueva လို့ကျွမ်းကျင်သူတွေကထောက်ပြကြပါတယ်
။ It's creating these experiences, making it simple, making it easy for people to use. That's what's more important. And that's what Apple
ရိုးရိုးလေးနဲ့လူတွေအသုံးပြုရလွယ်အောင်လုပ်ထားတာပါ။အဲ့ဒါကပိုအရေးကြီးပါတယ်။အဲ့ဒါဟာ Apple ကတိတ်ကိုကောင်းကောင်းလုပ်နိုင်တဲ့ကိစ္စပါ။
စတေမလာစနေနေ့မှာ iPhone အသစ်နဲ့အတူ Apple ရဲ့တခြားထုတ်ကုန်တွေကိုလည်းထုတ်ပြခဲ့ပါတယ်ခင်ဗျာ။လက်ဘူတွေဟာနေရာမျိုးမျိုးမှာကျန်နေနိုင်တယ်ဆိုတာကျွန်တော်တို့သိထားပြီးသားပါ။ဒါပေမဲ့လည်းအခုတော့ Digital ဓာတ်ပုံကနေလက်ဘူတွေကိုခိုးယူလို့ရတဲ့နည်းပညာရှိနေပါပြီတဲ့။နိုင်ငံရေးသမားတွေအစိုးရတွေနဲ့အားကစားသမားအကြော်မော်တွေအပါအဝင်လူပေါင်းများစွာဟာငင်ကြိုင်သင်္ကေတဒါမှမဟုတ် V သင်္ကေတဖြစ်လက်နှချောင်းထောင်ပြီးရိုက်ထားတဲ့ဓာတ်ပုံတန်းပေါင်းများစွာကိုလူမှုကွန်ရက်ဆံမျက်နှာတွေမှာနေစဉ်လို့တင်နေကြတာပါ။အဲ့ဒီလက်တွေပေါ်ကလက်ဘူရာတွေကို3မီတာထိအကွာကနေ digital camera ကောင်းကောင်းသုံးပြီးတော့ဓာတ်ပုံကနေတဆင့်ခိုးယူလို့ရတယ်ဆိုတာဂျပန်သုတေသီတွေတွေ့လိုက်ကြပါတယ်။ရလက်ကလုံးဝနီးပါးကိုတူညီပါတယ်။ဒါကိုတွေ့ရှိခဲ့တဲ့ဂျပန်ပညာရှင်အီဆောက်အိချီဆန်ပြောတာက
まずは世界で初めてその民生用カメラで撮った写真から
ဈေးကွက်ထဲကကင်မရာကိုသုံးပြီးလက်ပွေပေါ်မှာအခြေခံတဲ့အချက်အလက်ကိုထုတ်ယူတာကဘာမှာကျွန်တော်တို့ပထမဆုံးပါပဲ
။ဒါပေမဲ့လည်းမပူပါနဲ့ဒီတုတေတီတွေကပဲဖြည့်ရှင်းနေထုတ်ထားပါတယ်။လက်ပွေတွေကိုခိုးယူလို့မရအောင်လက်ချောင်းနဲ့ဆန်းတဲ့ biometric အကာလေးတွေကိုထုတ်ထားတာပါ။အဲ့ဒီ sticker အကြည်လေးတွေကိုလက်သေးအလှပြင်ပြားနဲ့ acrylic ဆေးပြူသုံးပြီးတော့လုပ်ထားပါတယ်။ဒါကအခုထိတော့တကယ်မရှိသေးတဲ့ပြဿနာတစ်ခုအတွက်အဖြေတရက်ပါ။တပ်ပုံတွေကနေဟက်ကာတွေကလက်ပွေတွေကိုခိုးယူနေတဲ့အထောက်ထားမရှိသေးပေမဲ့လှုပ်လာနိုင်တယ်လို့အီချီဆန်လို့သူတေတီတွေကပြောပါတယ်
။မချင်းချင်းရှိုး成功させるとか他人になりすまして入ってはいけない場所
にလက်ပွေအခိုးခံရမယ်မိတူပွားနိုင်မယ်ဆိုရင်အတုတွေထုတ်လာနိုင်မှာပါ။ဒါကိုသုံးပြီးဖုန်းကိုဖွင့်ဖို့ဒါမှမဟုတ်အိတ်ခမ်းလိုကန့်တက်နေရာတစ်ခုကိုဝင်ဖို့အတွက်တခြားလူတယောက်အဖြစ်ဟန်ဆောင်နိုင်ပါတယ်
။ Biometric အကာလေးတွေကိုတော့အနည်းဆုံးနောက်နှစ်နှစ်အထိဈေးကွက်ထဲမှာရအောင်မှာမဟုတ်သေးပါဘူးခင်ဗျာအမေရိကန်မျိုးပေါ်ကနေအမေရိကန်နိုင်ငံသားတွေကိုအာဂါတာထဲပို့ပေးမဲ့ဒုံးရင်တွေဟာအာဂါတာသိပ္ပံဘာသာရပ်မှာအလုတ်ကင်တဲ့တွေပေါ်လာနိုင်ပါတယ် 2012ခုနှစ်မှာအာကာသလွန်မြန်ရင်အစီအစဉ်ကိုရပ်လိုက်ပြီးကြတဲ့အခါဆိုရင်ဒါဟာပထမဆုံးချိန်ဖြစ်ပါလိမ့်မယ်။ Voyager 2အာကာသယာဉ်ကကျွန်တော်တို့နေစနစ်ရဲ့အပြင်ဘက်အစွန်းကိုချဉ်ကပ်နေပြီး Cassini အာကာသယာဉ်ကစနေဂျိုရဲ့လေထုထဲကိုစပြီးဝင်ရောက်နေချိန်မှာပဲ United Launch Alliance ဒုံးရင်စက်ရုံကလုတ်သားတွေဟာ American အာကာသစူးစမ်းလေ့လာရေးနောက်တစ်ဆင့်အတွက်ပြင်ဆင်နေကြပြီလို့အဲ့ဒီ United Launch Alliance က Mechanical Engineer တူဖြစ်သူ Anton Kolomiets ကပြောပါတယ်
Within this rocket factory we have about 23 24 missions in work at any given point.
ဒီဒုံးရင်စက်ရုံနဲ့နှစ်တစ်နှစ်ရဲ့အချိန်တစ်ခုမှာလုပ်ငန်းပေါင်း23ခု24ခုလောက်လုပ်နေတာပါ
။တမယိုးကြအဖြစ်ကွန်ပျူစီတွေသိပ်ပံစူးစမ်းလေ့လာရေးစက်ရုံတွေတည်ထားတဲ့ Atlas နဲ့ Delta လိုဒုံးရင်တွေကို United Launch Alliance ကစောက်ပေးခဲ့တယ်လို့ Anton Kolomiets ကပြောပါတယ်။
Over the last 10 years United Launch Alliance has assembled and launched rockets for more than 150
လုံးငယ်တဲ့ဆယ်နှစ်အတွင်းခီးစဉ်150ကျော်အတွက်ဒုံးရင်တွေကို United Launch Alliance ကတပ်ဆင်ပြီးတော့လွှတ်တင်ပေးခဲ့ပါတယ် Curiosity Rover လွှတ်တင်ခဲ့တဲ့အင်္ဂါဂျိုတိုက်ပံဓာတ်ခွဲခန်းဆိုင်ရာလုပ်ငန်းကနေ Juno Mission အထိပါဝင်ပါတယ်အခုတော့လူမောင်းတဲ့အာကာသယာဉ်ဘက်ကိုပို့လှုပ်လာနေပြီးဒီလိုအာကာသယာဉ်မျိုးတွေအမေရိကန်မြေပေါ်ပြန်ရောက်လာဖို့လုပ်နေပါတယ
်ဒီခြေနေကအာဂါဒာရင်မှုတွေကိုအာဂါဒာတွေကနေကဘာမြေစီအသွာပြန်တည်ယူပို့ဆောင်ပေးဖို့ပစ္စည်းတွေနဲ့စနစ်တွေကိုစပြီးထုတ်လုပ်ဖို့ရာငယ်ရွယ်တဲ့အာဂါဒာနီးပညာအင်ဂျင်နီယာတွေသိပ်ပံပညာရှင်တွေအတွက်လမ်းပွင့်သွားစေမှာပါဒါနဲ့ပတ်သက်ပြီး United Launch Alliance ရဲ့ထုတ်ကုန်ပစ္စည်းမြင့်တင်ရေးကြွမ်းကျင်သူရှန်နွန်ခေါဂင်းက
So this is really history in the making. This is really the Apollo era for the next generation. This is inspiring
ဒါကရာဇဝင်ကိုထုစင်နေရပါဒါဟာအပိုလိုကာလမျိုးဆက်တက်ပါပဲနောက်မျိုးဆက်တွေအာကာသနဲ့ပြန်ပြီးကျွမ်းဝင်လာဖို့စီးပွားဖြင့်အာကာသစူးစမ်းလေ့လာရေးအနာဂတ်မှာသူတို့ရဲ့လမ်းကိုဖောက်ဖို့ရာသူတို့လုပ်နိုင်တာကိုတကယ်ပဲစမ်းသပ်ဖို့အားပေးလှုံ့ဆော်ပါတယ
်လူပါတဲ့အာကာသယာဉ်တစ်စင်းအပါဝင်စမ်းသပ်ပြန်တမ်းမှုအများပြားကိုတော့နောက်နှစ်မှာစလုပ်ဖို့စီစဉ်ထားပါတယ်ညာ
ကိုကြော်ကြော်သိန်းစီစဉ်တင်ဆက်ပေးထားတဲ့သိပ္ပံနဲ့နည်းပညာစီစဉ်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်။ VOA American တန်ကတောက်တန်နေ့ညပဲအတန်လွင့်စီစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတန်လွင့်နေတဲ့တနအိစာအစီအစဉ်အစအဆုံးကိုမြန်မာစံတော်ချိန်ည10:00နာရီကနေ 17:00 နာရီအထိပြန်ပြီးနားဆင်နိုင်ပါတယ်။မနေ့ပါစနေနေ့မနေ့ပိုင်းအစီအစဉ်တွေမှာတော့အခုညပိုင်းမှာနားဆင်ကြရတဲ့အမျိုးသမီးကန္တာနဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုနားဆင်နိုင်ကြပါရဲ့ရှင်။အခုတောက်ကြနေညပဲထိတ်တန့်ရောက်နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမရှင
်ဒီနေ့ငယ်လန်ဒန်မြို့တော်ကမြေရောက်ရထားမှာဒီနေ့ဆော့ဘိုက်လူသွားလူလာများခြင်းဖြစ်ပွားခဲ့တဲ့ပေါက်ကွဲမှုကြောင့်မိလောင်တန်ရသူအများပြပါဝင်လူ20နှစ်ဦးတန်ရကြောင်းတာဝန်ရှိသူတွေကပြောပါတယ်ရထားဖွဲ့ကတော့အကျန်းဖက်ဝါရီရဲ့လုပ်ရက်ဖြစ်နေစုံစမ်းစစ်ဆေးနေတာပါရထားမှာပေါက်ကွဲမှုနဲ့မိလောင်မှုတွေဖြစ်ကြောင်းသတင်းတွေထွက်ပေါ်လာပြီးတဲ့နောက် Person Screen မြေရောက်ပူလာကိုလက်နက်ကန်ရထားဖွဲ့ဝင်တွေလည်းရောက်ရှိသွားကြပါတယ်မြောက်ကိုရီးယားရဲ့နောက်ဆုံးအကြိမ်မစ်ဆိုင်းတုံးစမ်းသပ်မှုကိုတကမ္ဘာလုံးတိုက်တန်နဲ့တုံ့ပြန်ကြဖို့မြောက်တန်ဒေသချုပ်ဖွဲ့နေတိုးကတိုက်တွန်းလိုက်ပါတယ်။မြောက်ကိုရီးယားရဲ့မစ်ဆိုင်းတုံးစမ်းသပ်မှုဟာကုလသမဂ္ဂလူညုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုထပ်မံချိုးဖောက်လိုက်တဲ့လုပ်ရဖြစ်တယ်လို့နိုင်ငံတကာလူညုံရေးနဲ့ငြင်းချမ်းရေးကိုချင်းချောက်နေတဲ့အတွက်ကမ္ဘာတဝန်းကတုံ့ပြန်မှုလိုတဲ့အကြောင်းနေတိုးတွင်းမှုချုပ်ရန်စတိုဒန်ဘတ်ကတွစ်တာလူမှုကွန်ရက်ကနေပြောဆိုလိုက်တာပါ။ဟာရီကိန်းမုန်တိုင်းအာမာတက်ခတ်သွားတဲ့ဖလော်ရီဒါပြည်နယ်မှာဒီကနေ့တောက်ချနေမှာတော့80ရာခိုင်နှုန်းလောက်ကမီးတွေပြန်ရနေကြပါပြီ။ဒါပေမဲ့လည်းဖလော်ရီဒါပြည်နယ်တွင်းကလူပေါင်း2000နီးပါးမီးပြန်မရသေးဘူးဆိုပြီးတော့လည်းတာဝန်ရှိသူတွေကပြောပါရယ်။ဖလော်ရီဒါပြည်နယ်တောင်ပိုင်းနဲ့နောက်တောင်ဘက်အရက်ထက်မှာတော့မီးပြန်မရသေးသလိုလာမယ့်သတင်းပတ်နောက်ပိုင်းထိမီးပြန်ရမယ့်အလားအလာမရှိဘူးလို့လည်းတာဝန်ရှိသူတွေကပြောဆိုထားကြပါရယ်။ရခိုင်ပြည်နယ်မြောက်ပိုင်းကမတိမငြိမ်ခြေနေတွေကြောင့်အင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသူတွေတဲ့ခမန်းကြီးကလင်းငယ်2သိန်း4000လောက်ပါဝင်ကြောင်းကုလသမဂ္ဂကပြောဆိုလိုက်ပါတယ်။ဒုက္ခသည်ပေါင်း3သိန်း9000 1000လောက်နဲ့60ရာခိုင်နှုန်းလောက်ကကလေးတွေဖြစ်ကြပြီးဒီထဲက3600လောက်ကအသက်တနည်းအောင်အရွယ်ဖြစ်ကြတဲ့အကြောင်းကုလသမဂ္ဂကလေးငယ်များအရေးပေါ်ရန်ပုံငွေဖွဲ့ UNICEF ဖက်ပြောခွင့်ရသူကကုလသမဂ္ဂရန်ကျုပ်ရှိရဲ့ဂျနီဗာမြို့ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။
2019ခုနှစ်စက်တင်ဘာလ15ရက်တောက်တာနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါဒီညအစည်းအဝေးထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်ရှင် VOA American တန်ရက်စနေနေ့မနက်ဖက်အစည်းအဝေးတွေကိုတော့မြန်မာစံတော်ချိန်မနက်6:00ကနေ 9:00 အထိလိုင်းဒိုမီတာ3240 49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ် VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်ကျွန်မခွန်မျိုးပါ
This program has come to you from the Voice of America, Washington.